Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်မင်္ဂလာရှိတဲ့မြန်မာနှစ်တစ်ခုအခါသမယရဲ့ဒီကနေ့ကြာရောက်တဲ့တကြံကြနေမှာသောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသေးရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် View American တန်ကနေ2019ခုနှစ်ဧပြီလ14ရက်တောက်ကြနေမနက်ခင်းအသံလွှင့်စီစဉ်ဒီကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 49 50နဲ့လိုင်းလက်မီတာ190တို့ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမနက်ခင်းအစီအစဉ်မူကကျမစုမော်ပါရှင်
။မင်္ဂလာပါရှင်။ကျမကခင်ဗျတပါဒီမနက်ခင်းသတင်းတွေကိုမှအင်ဂျင်နိုင်တဲ့အတူကြီးညာပေးမှာပါ။အာဖဂန်နစ္စတန်နိုင်ငံအရှိမြောက်ပိုင်းဒေတာ IS တွေးကြော်ရဲ့ဘုံခုဝင်းကြီးကိုကျတဲ့ပရိနေမှာအမေရိကန်ကအလေးချိန်ကီလိုဂရမ်1000ရှိတဲ့အကြီးဆုံးဘုံကြီးတစ်လုံးကျဲချလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့ဆက်ထမမြောက်နျူကလ িয়ার ဆန်တက်မှုလုပ်တဲ့အချိန်မှာအစိတ်တန်းွယ်တွေတုံးထားတဲ့ဒုံးကျည်ထိပ်ဖို့တက်ပြီးတော့ပြစ်လွတ်နိုင်တယ်လို့ဂျပန်ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမဆွမွေ
ဟုတ်ကဲ့ပါရှင်ဒီမနက်ခင်းသောရရှင်နေနားဆင်ရမယ့်သတင်းတွေထဲမှာတော့ဒီကနေ့ကြားရောက်တဲ့ကြံကြနေမှာမြန်မာနိုင်ငံတဝမ်းလုံးကပြည်သူတွေအတားအယဉ်သဘင်ပွဲတော်ကိုချိန်ငိမ့်တဲ့ဆင်နွှဲနေကြသလိုမန်နက်တွေမှာလည်းတန်ကြပ်အဖွဲ့တွေဖျော်ဖြေနေကြပြီဖြစ်ပါတယ်ကိုထေဟဆေတဲ့တကြံရဲ့ပြရုပ်တန်ကြက်တွေဘလို့ပြောင်းလဲလာတယ်လဲဆိုတဲ့သုံးသက်ချက်တွေမကြခင်နားဆင်ရပါမယ်တကြံကာလတဲ့ဒီရက်ပိုင်းအပူရန်ရှောင်ဖို့နိုင်ငံတော်တိုင်ပင်ခံရုံးကသတိပေးထုတ်ပြန်ပါတယ်ရခိုင်တကြံပွဲတော်တွေရန်ကုန်အပါအဝင်တခြားမြို့ကြီးတွေမှာပါဒီနှစ်တိုးချဲ့ကျင်းပလာရတဲ့အကြောင်းကဘာကြောင့်မလဲစတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်အခုအချိန်ဆုံးကတော့တောက်ကြမနက်ခင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့မအင်ဂျင်နိုင်တို့ကတင်ဆက်ပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံအရှိမြောက်ပိုင်းဒေတာက IS တွေးကြော်ရဲ့ဘုံခုကျင်းဝင်းကြီးကိုကျက်တပရင်းတွေကအမေရိကန်စစ်လေယာဉ်တစ်စင်းကအလေးချိန်ကီလိုဂရမ်1000ရှိတဲ့အကြီးဆုံးဘုံတလုံးကျဲချခဲ့ပါတယ်။ဒါဟာပစ်ဖူးသမျှတွေထဲမှာအကြီးမားဆုံးဘုံတလုံးဖြစ်ပြီး The Mother of All Bombs လို့သိကြပါတယ်။နန်ဂဟာခေမာကျဲချခဲ့တဲ့ဒီဘုံတံကြောင့်သေဆုံးထိခိုက်မှုအတိုင်းအတာဘယ်လောက်ရှိတယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူး။MOAB ဘုံလို့ခေါ်တဲ့ကြီးမားတဲ့ပောက်ကွဲစေတဲ့လက်နက်တွေကိုတီထွင်ထားတဲ့ဆယ်နှစ်ကျော်နေပြီဖြစ်ပေမဲ့ဒါကိုတခါမှမသုံးဘူးသေးပါဘူးအခုလိုဘုံကျဲချမဲ့အစည်းအဝေးကိုသူတို့ကိုကြိုတင်ပြီးပြောမထားပါဘူးလို့နန်ဂဟာခရင်အုပ်ချုပ်ရေးမှူးအထူလာအခိုယန်နီက VOA ကိုပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အခုလို IS သွေးကြော်တွေကိုတိုက်ခိုက်မှုဟာသူ့ရဲ့အတီးပြုတ်ချက်အပြည့်ရှိတယ်လို့အရေးလက္ခဏာပြသပါတယ်အခုလို့လှုပ်ဆောင်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးမဖြေကြားပေမဲ့ဒါဟာမကြခင်မှာပဲနောက်ထပ်နျူကလ িয়ার လက်နက်တွေထပ်ပြီးဆန်းသတ်မယ်လို့ပြောနေကြတယ်မြောက်ကိုရီးယားကိုသတင်းစကားပဖို့အတွက်ရည်ရွယ်တာဖြစ်နိုင်ကြောင်းအရေးပြောကြားခဲ့ပါတယ
်စီးရီးယားမှာပြီးခဲ့တဲ့သတင်းပတ်ကလူတွေတေဆုံးခဲ့ရတဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုဟာစီးရီးယားအစိုးရရဲ့လက်ချက်ဖြစ်တယ်လို့ကြကြံပြန့်ပြန့်ဆွဆွဲနေချိန်မှာပဲသမရဘက်ရှာအယ်အာဆက်ကတော့ဒီဆွဆဲချက်တွေကိုမမှုပဲသူတိုက်ခိုက်တာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်ဒါပေမဲ့သမရအာဆက်ရဲ့တပ်တွေဟာရုရှားတပ်တွေနဲ့ပေါင်းပြီးအရက်သားတွေအပေါ်တိုက်ခိုက်နေတာကနိုင်ငံတကာအတိုင်းဝိုင်းကိုပျောင်ပျောင်တင်းတင်းစိန်ခေါ်နေတာဖြစ်တယ်လို့လေလာဆောင်ကြည့်သူတွေကပြောပါတယ်ဧပြီလ4ရက်နေ့ကခန်ရှီခွန်မြို့ကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ရမှာဓာတုလက်နဲ့အသုံးပြုခဲ့ကြောင်းဆွဆွဲချက်တွေကိုကြာသပတေးနေ့ကပထမဆုံးချိန် AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာသမရအာဆက်ကညင်းဆိုခဲ့ပါတယ်ဒါဟာအမေရိကန်စစ်တပ်ကစီးရီးယားအပေါ်လေကြောင်းတိုက်ခိုက်မှုကိုအများလက်ခံအောင်တမင်တသက်လှုပ်ကြံဖန်တီးဆွဆွဲမှုဖြစ်တယ်လို့သူကပြောသွားပါတယ်။ April 9ရက်နေ့ကအယ်ရှိုင်ရတ်စီးရီးယားလေတပ်အခြေစိုက်စခန်းကိုအမေရိကန်ကနေ Cruise ဒုံးကျည်လက်နက်နဲ့ပစ်ခတ်တိုက်ခိုက်ခဲ့ပေမဲ့သူ့ရဲ့စစ်အင်အားကိုစုံယုံအောင်မလုပ်နိုင်ခဲ့ဘူးလို့စီးရီးယားသမ္မတကပြောပါတယ်။အဲ့ဒီလေတပ်စခန်းကတက်လာတဲ့စီးရီးယား Jet တိုက်လေယာဉ်တွေကနေဓာတ်ရုဓာတ်ငွေတွေတုံးပြီးအရက်သားတွေကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့အမေရိကန်အစိုးရကပြောပါတယ်။ခန်ရှခွန်းမြို့မှာကလေးငယ်24ယောက်အပါအဝင်အရက်သား68ယောက်ထဲမှနေသေဆုံးခဲ့ရတဲ့ဓာတ်ရုလက်နက်နဲ့တိုက်ခိုက်မှုနောက်ပိုင်းဒီတရင်ပတ်ထဲမှာစင်ကဲပောက်ကွဲစေတဲ့ဘုံတွေမိလောင်ဘုံတွေနဲ့တိုင်ကြီးဘုံတွေတုံးတာပိုးပြီးများလာတယ်လို့စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ရှင်
။ရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလက်ရော့တို့နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလဆန်တို့ဗုဒ္ဓဖူးနဲ့မော်စကိုမြို့တော်မှာအပြင်းထန်ဆွေးနွေးခဲ့ပြီးတဲ့နောက်နိုင်ပိုင်းအကြမှာပဲအမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာမလားဆိုတာကိုသိဖို့ကစွန့်လွန်နေပါသေးတယ်လို့ရုရှားအစိုးရကပြောကြားလိုက်ပါတယ်။ရုရှားသမ္မတပြောခွင့်ရဒီမီထရီ Peskov ကမော်စကိုမှာကျင်းပတဲ့ဆွေးနွေးပွဲတွေကအတော်အသင့်အပြည့်သဘောဆောင်ပါတယ်လို့ကြက်တပရီနေမှာပဲပြောဆိုခဲ့တယ်လို့ကမ္ဘာနျူကလ িয়ার အင်အားကြီးနှစ်နိုင်ငံတို့အနေနဲ့အပြည့်ရှာရေးဆွေးနွေးပွဲတွေကိုဆက်ပြီးလှုပ်သွားဖို့လိုအပ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ကဆီးရီးယားနိုင်ငံတွင်ဓာတ်ရုပ်လက်နက်တုံးတိုက်ခိုက်မှုအပေါ်အငင်းပွားတာတွေနဲ့ဒီကိစ္စကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒုံးကျည်နဲ့တိုက်ခိုက်ဖို့အတွက်ညွှန်ကြားခဲ့တာတွေကလက်ရှိဆက်ဆံရေးမပြေလည်ရတဲ့အကြောင်းရင်းဖြစ်ပါတယ်လို့ရုရှားသမ္မတပူတင်ကဒီဆွေးနွေးပွဲကနေတဆင့်အမေရိကန်အစိုးရကိုပြောဆိုခဲ့တယ်လို့လည်းပြောပါတယ်American နဲ့ Russia တို့ကြားဆက်ဆံရအခုချိန်မှာအနိုင်ဆုံးအနေထားရောက်နေတယ်လို့ဗုဒ္ဓဖူးနေမှာသမ္မတ Trump ကပြောကြားခဲ့တာဖြစ်ပြီးတဟန်နိုင်ငံခြားရေးဝန်ကြီး Tillerson Russia သမ္မတ Putin နဲ့ Russia နိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံအပြီးပြောတာဖြစ်ပြီးဝန်ကြီး Tillerson ကနှစ်နိုင်ငံကြားအယုံကြည်မရှိဖြစ်နေတာကိုထောက်ပြခဲ့တာကြောင့်ဖြစ်ပါတယ်။ Chatterbury နေမှာတော့သမ္မတ Trump ရဲ့လေးတန်းဟာပိုးပြီးအပြုသဘောဆောင်တဲ့ဘက်ကိုပြောင်းသွားတာတွေ့ရပါတယ်။ American နဲ့ Russia တို့ကြားအဆင်ပြေမှာပါလို့သူ့ရဲ့ Twitter စာမျက်နှာမှာရေးတယ်လို့တင့်တော်တဲ့အချိန်မှာတော့အားလုံးနားလည်သွားမှာဖြစ်ပြီးဒီချိန်မှာရေရှိခမ်းမဲ့ငင်းချမ်းမှုရမှာပါလို့យေတာထားပါတယ်။လွန်ခဲ့တဲ့3လအမေရိကန်သမ္မတဖြစ်လာအဖြစ်ဒေါ်နယ်ထရမ့်တာဝန်ယူခြင်းကဆလို့ရုရှားနဲ့အမေရိကန်ကြားဆက်ဆံရေးယိုယွင်းလာခဲ့တယ်လို့ရုရှားသမ္မတကဗုဒ္ဓဘူးနေမှာပဲရုရှားနိုင်ငံပိုင်ရုပ်တံနဲ့တွေ့ဆုံမေးမြန်းကမှပြောပါတယ်
။ဥရောပမှာရွှေပြောင်းအခြေချဖို့ကြိုးစားသွားကြရင်နေတဲ့ပင်လယ်ထဲမှာကြာတာပတိနေကလှေနစ်မြုပ်ခဲ့လို့လူပေါင်း68ယောက်ထက်မနည်းသေဆုံးသွားတယ်လို့ယူဆရကြောင်းလစ်ပြားတာဝန်ရှိသူတွေကပြောပါရယ်လစ်ပြားကမ်းခြေနဲ့ကီလိုမီတာအနည်းငယ်กว่าမှာပင်လယ်ထဲနစ်မြုပ်နေတဲ့လှေပေါ်ကနေအရေးပေါ်အကူအညီတောင်းခံချက်ကိုလက်ခံရရှိခဲ့ကြောင်းလစ်ပြားကမ်းခြေဆောက်တပ်ဖွဲ့ရတပ်ဖွဲ့ရဲ့ပြောခွင့်ရကပြောပါရယ်ဒါအပြင်ကမ်းခြေဆောက်တပ်ဖွဲ့ရောက်ရှိချိန်မှာလှေဟာပင်လယ်ထဲကိုလုံးဝနစ်မြုပ်နေပြီးရေပေါ်ပေါ်နိုင်တဲ့အရာတွေကိုပိုက်ပြီးမျောနေတဲ့အမျိုးသား23ဦးကိုပဲအသက်ရှင်လျက်ကယ်ဆယ်နိုင်ခဲ့တယ်လို့ဆိုပါရယ်အခြားပျောက်ဆုံးနေသူတွေကတော့သေဆုံးမှုအလားအလာရှိတယ်လို့သူကပြောပါရယ်နစ်မြုပ်သွားခဲ့တဲ့လှေမှာအာဖရိကနိုင်ငံတွေကရွှေပြောင်းဒုက္ခသည်တွေအဖြစ်တင်ဆောင်လာခဲ့တာဖြစ်ပါတယ်။လူကုန်ကူးသူတွေဟာပျက်စီးနေတဲ့လှေတွေကိုတုံးပြီးထောင်နဲ့ချီရွှေပြောင်းဒုက္ခသည်တွေကိုရှေလျားအန္တရာယ်များလာတဲ့မြေထဲပင်လယ်ကိုဖျက်ကူးပြီးပို့ဆောင်ခဲ့ကြတာဖြစ်ပါတယ်။ဧပြီလ9ရက်နေ့အထိမြေထဲပင်လယ်မှာရွှေပြောင်းဒုက္ခသည်664ဦးထက်မနည်းနစ်မြုပ်သေဆုံးခဲ့တယ်လို့နိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ IOM ကသတင်းထုတ်ပြန်ထားပါတယ်ရှင်။
View American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒီကနေ့တောက်ကြံနေ့ဟာမြန်မာနှစ်တကူမဟာအတာတကြံကာလရဲ့တကြံအကျနေ့ဖြစ်ပါတယ်။မြန်မာနိုင်ငံတစ်ဝန်းမြန်မာပြည်သူအပေါင်းအတာရေသပင်ပွဲတော်ကိုချင့်ချင်တဲတဲဆင်နွှဲနေကြပါတယ်။တကြံကာလရေသပင်ပွဲတော်တွင်တန်ကြပ်ဖွဲ့ရဲ့တန်ကြပ်ထိုးတန်တွေဟာလည်းညံနေပါတယ်။ဒီနေ့2018ခုနှစ်အတွက်မြမရိုးရအစင်လာကိုပေါ်ပြတဲ့တကြံရေသပင်ပွဲတော်ကိုအသွင်တစ်မျိုးနဲ့ဆင်နွှဲနိုင်အောင်မန္တလေးဘက်မှာတော့ရိုးရအစင်လာပုံဖော်ခဲ့ကြပါတယ်။ရန်ကုန်မြို့မှာတော့စီဝါဖြစ်တကြံမန်တက်တွေပိတ်ပင်ကန့်သတ်မှုရှိတဲ့အတွက်ရေကစားမန်တက်တွေနဲပါသွားပေမဲ့မြို့နယ်ရက်ွက်တွေဘက်မှာတော့လူငယ်တွေတနိုင်တစ်ပိုင်းရေကစားမန်တက်တွေနဲ့ပျော့ပျော့ရှင်ရှင်ကစားနေကြတယ်လို့တန်ကြပ်အဖွဲ့တွေကလည်းမြို့နယ်ရဲ့ဖိတ်ခေါ်မှုတွေနဲ့လိမ့်လံဖျော်ဖြေဖို့အတွက်စီစဉ်နေကြပါတယ်။ဒီချက်အတော်တွင်းမှာပဲကနေဒါလွှတ်တော်ကကနေဒါမြန်မာမိတ်ဆွေများအဖွဲ့ကလည်းမြန်မာနိုင်ငံသားတွေအတွက်နှစ်သက်မှာမင်္ဂလာအပေါင်းနဲ့ပြည့်စုံဖို့အတွက်ဆုမွန်ကောင်းတောင်းပေးတဲ့ကြေညာချက်ကိုဒီကနေ့မှာပဲထုတ်ပြန်ကြေညာခဲ့ပါတယ်
။တကြံအကျိုးနှစ်မနေ့အစောပိုင်းကရခိုင်ပြည်နယ်မင်းပြားမြို့နယ်မှာဖျားဖူးဆက်လေတစ်စင်းတိမ်မောက်ခဲ့တဲ့အတွက်9ဦးသေဆုံးပြီး2ဦးပျောက်ဆုံးနေပါတယ်။ဆက်လေပေါ်မှာလူ62ဦးလိုက်ပါလာတာဖြစ်ပြီးသေဆုံးသူအများစုဟာကလေးငယ်တွေဖြစ်ပါတယ်။အမ်းမြို့နယ်ကကံပွေကျေးရွာကနေမြောက်ဦးမင်းပြဘက်ကိုဖျားဖူးထွက်လာကြသူတွေလိုက်ပါလာတဲ့ဆက်လေနဲ့ဒီတက်မနဲ့ရေထဲမှာပိုင်းခြားထားတဲ့ကြိုးညိပြီးတော့မင်းပြနဲ့ဆယ်မိုင်လောက်အကွာမှာဆက်လေမှောက်ခဲ့တာလို့အကူအညီကယ်ဆယ်သူတွေကပြောပါတယ်။ပျောက်ဆုံးနေသူကတော့ရှစ်တန်းကျောင်းသူလေးတဦးဖြစ်ကြောင်းလည်းပြောပါတယ်။တေဆုံးသူဟာ9ယောက်ရှိပြီးတယောက်ပျောက်ဆုံးနေစေဖြစ်တယ်လို့ဆက်လီမောင်းနေသူကိုပေါ့ဆစွာမောင်းနေမှုလူတွေတေဆုံးတန်ရာရမှုနဲ့အမှုဖွင့်အေးအေးယူဖို့လုပ်နေတယ်လို့မင်းပြမြို့နယ်ရဲတပ်ဖွဲ့ကပြောပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံနေနဲ့စစ်ထမမြောက်နျူကလ িয়ার ဆန့်သက်မှုဒါမှမဟုတ်နောက်ထပ်ဒုံးကျည်တွေမကြခင်မှာပဲထပ်ပြီးဆန့်သက်ပြစ်လွတ်နိုင်ခြေရှိနေတယ်ဆိုပြီးစိုးရိမ်နေကြချိန်မှာပဲမြောက်ကိုရီးယားနိုင်ငံမှာဆရင်းအစိတ်ဒဏ်ွေတက်ထားတဲ့ဒုံးကျည်ရှိနေနိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကချက်တဲ့ပရင်းနေမှာပြောကြားလိုက်ပါတယ်မြောက်ကိုရီးယားမှာအာယွန်ကျော်ထိခိုက်စေတဲ့ဆရင်းဓာတုလက်နက်ကိုဒုံးကျည်ထိပ်ဖူးတွေမှာတက်ပြီးပြစ်ခတ်ဖို့အတွက်လုံနိုင်ခြေရှိနေတယ်လို့ဝန်ကြီးချုပ်အာဘေကချက်တဲ့ပရင်းနေလွှတ်တော်မှာပြောကြားခဲ့တာဖြစ်ပါတယ်ဂျပန်နိုင်ငံမှာကဘာကြီးပြတ်တုံးမဲ့အနေကိုယုံကြည်တဲ့အဖွဲ့ကအဖွဲ့ဝင်တွေဟာ1995ခုမှာတိုကျိုမှာမြောက်ယထား5ဆင့်ကိုယုံတက်ဆင်းလူရှုပ်ခြင်းဆရင်းဓာတုလက်နက်နဲ့တပြိုင်နက်တိုက်ခိုက်ခဲ့တဲ့အတွက်12ဦးသေဆုံးပြီးထောင်ပေါင်းများစွာနာမကျန်းဖြစ်စေခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆန့်တက်မှုတွေဆက်ပြီးလုပ်နေတာကြောင့်ကိုရီးယားကျွမ်းဆွေမှာတင်းမာမှုတွေတိုးလာနေတာနဲ့အထူးအမေရိကန်ပြည်ထောင်စုကလည်းမြောက်ကိုရီးယားအရေးကိုတူတျောက်တဲ့ကင်တွယ်နိုင်တယ်လို့သတိပေးတဲ့အပြင်နောက်ထပ်ဆန့်တက်မှုတွေကိုတားဆီးဖို့အတွက်ရည်ရွယ်ပြီးအင်အားပြတဲ့အနေနဲ့တောင်ကိုကိုရီးယားကျွမ်းဆွေနာကိုအမေရိကန်ရေတပ်လင်းတင်တင်မော်ကြီးတစင်းကိုဆေလွတ်ခဲ့တာဖြစ်ပါတယ်။စနေဂျိုစစ်တမ်းမှာရှိတဲ့လက်ဟာတက်ရှိတရဝါရီနေထိုင်နိုင်မဲ့နေရာသစ်ဖြစ်ရှိနေတယ်လို့အမေရိကန်အာကာသစူဇန်လီလာရဲ့အဖွဲ့ NASA ကပြောကြားလိုက်ပါတယ်။ဒီလရဲ့မျက်နှာပြင်မှာအိတ်ခဲနေတဲ့သမုတ်တရားပြင်နဲ့လွှမ်းထားတာကို NASA ကနေလွတ်တင်ထားတဲ့ကက်ဆီနီအာကာသယာဉ်ကနေတွေ့ရှိခဲ့ရပြီးအဲ့ဒီမှာဟိုက်ဒရိုဂျင်ဓာတ်ငွေအမြောက်အများရှိနေတယ်လို့ပြောပါတယ်။ဒီဓာတ်ငွေဟာလူသားတွေနဲ့တခြားသက်ရှိတွေအသက်ရှင်နေထိုင်ရေးအတွက်အဓိကဓာတုစွမ်းအင်တစ်မျိုးလို့ဝါရှင်တန်မှာရှိတဲ့ NASA သိပ္ပံအဖွဲ့ကသောမတ်ဇူဘချန်ကပြောပါတယ်။NC leaders လို့ခေါ်တဲ့ဒီစနေဂျိုရဲ့လာဟာတက်ရှိရရှင်တန်ရဲ့အတွက်လိုအပ်တဲ့အခြေအနေတွေရှိနေတဲ့ဂျိုးတလုံးဖြစ်ပါတယ
်တောက်ကြမနက်ခင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးသားနဲ့မတ်ရင်ချင်းနိုင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်VOA ကနေအခုထုတ်လွှင့်ပေးနေတဲ့အတန်လွှင့်အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာကလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။သောတာရှင်များရှင်။ဒီကနေ့တောက်ကြနေဟာဆိုရင်မြန်မာနှစ်သစ်ကူမဟာအတာတကြံကာလရဲ့တကြံအကြနေဖြစ်ပါတယ်။မြန်မာနိုင်ငံတဝက်လုံးကမြန်မာပြည်သူအပေါင်းအတာရေးသဘင်ပွဲတော်ကိုချိန်ချိန်တည်းဆင်နွှဲနေကြပြီလည်းဖြစ်ပါတယ်။အတာတကြံပွဲတော်မှာရေကစားမန်းနှက်တွေနဲ့ရေကစားနေကြတာတွေစရုဒီတာအလူကျွေးမွေးတာတွေနဲ့စီစီကားကားဖြစ်နေတယ်လို့မြမရိုးရအစင်လာမပြတ်တကြံရဲ့ပြယုတ်တကြံတယုတ်တကံနဲ့ပြီးပြန်အောင်ပုံဖော်နိုင်တဲ့တကြံတန်ချက်တွေကိုဆက်ဆူနေကြတယ်တကြံအဖွဲတွေရဲ့တန်ချက်တန်တွေကိုလည်းရေကစားမန်းနှက်တွေနဲ့လူစီကားတဲ့နေရာတွေမှာမြင်နေကြနေရပြီဖြစ်ပါတယ
်
ပညာရည်ရည်စင်မြင့်ပြီး
လူနဲ့ခွာနဲ့ဝေဖန်ပါ
ဖန်ချက်တွေနဲ့စီသာတည
်ပြောလဲဆိုတာဒါကြီးလား
မြမနှစ်သက်ကူချင်းအတာတကြံကာလမှာရေသပင်ပွဲတော်တွင်တန်ကျက်ဖွဲ့တွေရဲ့တန်ကျက်ထိုးတန်တွေဟာလေမြမရိုးရအစင်လာမပြတ်ရှေးခေတ်ကလေးကရှိခဲ့တာပါတန်ကျက်တွေဟာခေတ်ရဲ့ပုံရိပ်ကိုထင်ဟပ်စေသလိုလူမှုရဲ့အတန်လူမှုရဲ့ခံစားချက်နဲ့လူမှုကိုစားလူမှုကြားမှာအစီငေါ်မတဲ့ပြုစရာပြင်စရာအချက်အဖြစ်ပြက်တွေကိုသက်ဆိုင်သူတွေသိရှိနိုင်အောင်လို့တယောပြီးတွေဝိုက်ထိထိမိမိဆက်ဆိုထားတဲ့တန်ကျက်စာသားတွေဟာဆိုရင်ဖြင့်ဆက်ဆိုခံရသူရောဆက်ဆိုသူနဲ့နားဆင်သူတွေပါပြုံးကျင်ရည်ကျင်စရာကလိရိထိမိစေတဲ့ချစ်စရာတန်ကျက်ဒလေထုံနှံဖြစ်ခဲ့တယ်လို့ကိုရိုင်းကလေးဘွားကနေစာလို့ဖခင်ဖြစ်သူကနဝေမောင်ဝိုင်းရဲ့မမောင်ဆိုလေးထီယိုရှိအဖွဲ့မှာအသက်အငယ်ဆုံးတန်ကျက်အဖွဲ့ဝင်အဖြစ်တန်ကျက်ဆက်ဆိုခဲ့မှုတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကိုမမောင်ကျော်ကတန်ကျက်အပေါ်သူ့အမြင်အခုလိုပြောပါတယ
်ခေဟောင်းလုံးအောင်လို့တော့မဟုတ်ပါဘူးပဲနည်းနည်းပို့ပြီးတော့နိုင်ငံရေးကျိုးကျော်တဲ့ဆန္ဒမျိုးတွေလည်းကျွန်တော်သိရပါဘူးဒါပေမဲ့သူတို့အရန်ကြိုးစားကြတယ်တန်ကျက်ရဲ့သဘောကတော့ဒီလိုပါလူအဖွဲ့ကြီးတွေမှဖြစ်ခဲ့တဲ့တစ်နှစ်တာအတွင်းပေါ့နော်တစ်နှစ်တာအတွင်းမှာရှိနေတဲ့ဒီလူမှုရေးနိုင်ငံရေးစီးပွားရေးနဲ့ပတ်သက်တဲ့ဒီအမြင်မတော်တဲ့ကိစ္စလေးတွေကိုဝေဖန်ဆွေးနွေးအကြံပြုတဲ့အနှစ်သာရှိပါတယ်တန်ကျက်တွေကဒါဟုတ်တချို့ကတန်ကျက်ဆိုတာကိုနိုင်ငံရေးတရားဟောတာနဲ့ရောတတ်ပါတယ်အဲ့ဒါနိုင်ငံရေးတရားမဟုတ်ပါဘူးတန်ကျက်ကအမတန်မှချစ်စရာကောင်းတဲ့အမှုပညာနဲ့ဆန်းတဲ့ဒါဝေဖန်ဆွေးနွေးအကြံပြုချက်တွေဖြစ်ပါတယ
်ရှေးခေတ်တုန်းကတော့တွယ်ဝိုက်စကလုံးနေနဲ့တန်ကျက်ထိုးခဲ့ပေမဲ့ယနေ့ခေတ်တန်ကျက်တွေချာမှာတော့ဒေရိုးစကလုံးနေနဲ့တဲ့တဲ့ထောက်ပြတာမျိုးကွဲလဲမှုတွေရှိလာတာဟာခေတ်စနစ်အပေါ်မှာအခြေခံပြီးတန်ကျက်တွေပြောင်းလဲလာရတာဖြစ်တယ်ဆိုတာကိုလည်းကိုမမောင်ကျော်ကရှုမြင်ပါတယ်
အဲ့ဒါခေတ်စနစ်ပေါ်မှာလည်းမူတည်ရတော့ ဟိုတစ်ချိန်တုန်းကကျွန်တော်တို့ငယ်ငယ်တုန်းကဖြတ်သန်းခဲ့ရတဲ့ဒီဟိုအုပ်ချုပ်ရေးအစိုးရကြီးငယ်ငယ်ကြီးစနစ်အခြေအနေပေါ့အဲ့ဒါတွေကအများကြီးဒီအကြံစံချက်တွေပေါ်မှာအများကြီးဟိုတက်ရောက်မှုရှိပါတက်ရိုက်တက်ရောက်မှုရှိပါတယ်ကျွန်တော်တို့ခေတ်တုန်းကတော့ဟိုတဘောကအနှစ်သာရရပြီးထိတယ်ကြီးတယ်ကလိတယ်ပေါ့ဗျာအဲ့ဒါလေးဆိုတော့ပြည်သားရဲ့အမြင်မှာလည်းပဲတွေးစရာလေးအတွေ့တစ်ခုနှစ်ခုလောက်အမြင်နဲ့ထားခဲ့ပါရဲ့ဒါရှိရှိရဲ့စံချက်တွေတဘောက
ဟုတ်ကဲ
့ရှင်းရှင်းလင်းလင်းပုံမှန်လင်းလင်းတက်ရိုက်ပြီးဒီခါလဲဟိုသူတို့တော့လည်းငငယ်ကြီးတရားလိုမျိုးတော့ရှင်းအောင်အဲ့လိုမလုပ်ကြပါဘူးဒါခစ်စနစ်နဲ့လည်းဆိုင်မလို့ဖြစ်နေလေ
အရင်အစိုးရအုပ်ချုပ်ခဲ့တဲ့ခေတ်တွေမှာတော့တကြံတန်ချက်တွေကိုလွတ်လပ်စွာဆက်ဆိုနိုင်ခွင့်စုပ်သိမ်းခဲ့ပေမဲ့လို့အသွင်ကူးပြောင်းတဲ့ကာလတွေကနေစလို့ခေတ်ကိုတရောစနစ်ကိုဖော်ပြတဲ့တန်ချက်တွေထိုးနိုင်ခဲ့ကြတယ်လို့ចောင်းသားတွေစုဖွဲ့ထားတဲ့ဒေါအိုးဝေတန်ချက်အဖွဲ့ခေါင်းဆောင်ကိုမင်းသွေးသိက်ကလည်းသူ့အမြင်အခုလိုပြောပါတယ်
ဒီတန်ကြက်ကကိုကျွန်တော်ဒီနှစ်တကူတကြံပွဲရဲ့အစင်လာရူရအစင်လာဖြစ်နေနောက်ပြီးတော့သူ့ရဲ့အစင်လာတန်ကြက်ရဲ့အနှစ်သာရကိုကကျွန်တော်ခစ်စနစ်ကိုဝေဖန်မယ်လူလူဘက်ကနေရက်တည်ပြီးတော့ကြောကြဆိုကြထောက်ကြဆရာရှိတာတွေထောက်ကြမယ်ဆိုရဲဒါတန်ကြက်ရဲ့အနှစ်သာရပေါ့လေဟောအခုကျွန်တော်တို့တန်ကြက်ထိုးတဲ့နေရာမှာလဲဥပမာပြောလို့ဒီအနှစ်သာရတွေပါအောင်ကျွန်တော်တို့ကပြည်သူဘက်ကပဲကြည့်ပြီးတော့တန်ကြက်စာသားကိုရေးပါတယ်ပြည်သူဘက်ကပဲနေရေးတဲ့အခါမှာလူလူရဲ့ရင်ထဲကိုတိုက်ရိုက်ဟိုရောက်တယ်ပေါ့ကျွန်တော်တို့တန်ကြက်စာသားတွေနောက်တစ်ခုကတော့ဟိုးအရင်ကတန်ကြက်တွေနဲ့ပုံစံကျွန်တော်တို့က modify လုပ်တယ်ဒါမို့ဒီ system ကိုကျွန်တော်ပြောင်းလဲတယ်လို့ပဲပြောရမှာတော့မသိဘူးတန်ကြက်တစ်ခုနဲ့တစ်ခုကြားထဲမှာကျွန်တော်တို့ကပြောင်းမှုတွေထည့်တယ်လို့မျိုးတန်ကြက်စာသားတွေကလည်းပို့ပြီးတော့လွတ်လပ်ပွင့်လင်းလာတဲ့အပြင်မှာပို့ပြီးတော့ဟိုကမြန်ဆန်ခင့်မိလာတယ်ပေါ့လေ
တန်ကြက်တွေပေါ်မှာစံစာကန့်သက်ပိတ်ပင်မှုရှိတဲ့ရန်ကုန်တောင်ပိုင်းခရိုင်ဗဟိုမန်းနယ်မှာဒီနှစ်အတွက်ပထမဆုံးတန်ကြက်ပြိုင်ပွဲတွေဝင်ရောက်ရှင်ပြိုင်ခဲ့ပြီးဒီနှစ်မှာတော့ထူးထူးခြားခြားအရက်သားဆိုးရလက်ထက်ပြောင်းလဲမှုတွေပေါ်ဆောင်ခဲ့တဲ့အထက်ကမောက်ကမအလွဲချော်တွေနဲ့လူပြောများတဲ့ YBS အများသုံးရင်လိုက်နေအကြောင်းနောက်ပြည်သူတွေအကြားတထိတ်ထိတ်တလန့်လန့်ကြီးလန့်စာစားဖြစ်နေရတဲ့ရာဇဝတ်မှုထူပြောနေတဲ့လုံခြုံရေးစီမံအားနေတာတွေကိုအဓိကထောက်ပြဆက်ဆိုကြတာထူးထူးခြားခြားတွေ့ခဲ့ရတယ်လို့တကြံအကြုံနဲ့မန်တက်မှာတွားရောက်ရှင်ပြိုင်ခဲ့တဲ့တန်ကြက်အဖွဲ့ခေါင်းဆောင်ကိုမင်းသွေးသိက်ကပြောပါတယ်
ကျွန်တော် YBS ကိစ္စလိုမျိုးဆက်ဆိုကြတာနဲ့တွေ့ရတယ်။အာဒါအများဆုံးပေါ့လေ။အများဆုံးဆက်ဆိုကြ YBS ရဲ့ဒီဟိုစနစ်ကစနစ်မှာရှိနေချိုးရင်းချက်တွေကိုဝေဖန်တာမျိုးတွေအဲ့ဒါပါတယ်။နောက်တစ်ခုကကျွန်တော်တို့ဒီဟိုတရားဥပဒေစိုးမိုးရေးလိုပဲပြောရမလားမသိဘူး။ရာဇဝတ်မှုဖြူပြောလာတဲ့ကိစ္စလေး။နောက်ဒီဥက္ကဋ္ဌကြီးတက်ဖြတ်လုပ်ကြတဲ့အဓိကတရားခံနေလွတ်နေတဲ့ကိစ္စတွေကိုလည်းဟိုပြင်းပြင်းထန်ထန်ထောက်ပြပေးရတာမျိုးတွေ့ရတယ်။ရက်ကွက်လူလူတွေကဒီအခြေခံလုံလောက်ကြည့်ကြည့်ပြီးပဲအားရပိုင်အားပေးကြတာကိုတွေ့ရတယ်။နောက်ဆုံးသူတို့ကိုယ်တိုင်ကဒီတန်ရက်စာသားတွေဒါသဘောကျပါတယ်။ကြိုက်လည်းကြိုက်ပါတယ်။ဒီလိုမျိုးတော့ပို့ဆိုဖို့လိုတယ်ဆိုတာမျိုးတွေလာပြောကြပါတယ်။ကျွန်တော်တို့တန်ရက်ဖြော်ပြီးလမ်းစင်ပေါ်ဆင်းလာနေခါမှာ
ဒီနှစ်2018ခုနှစ်အတွက်တကြံထူးခြားဖြစ်စဉ်တွေမှာတော့မန္တလေးဘက်မှာတော့မြမရိုးရအစင်လာကိုပုံဖော်ပြမယ်။မြမရေသပင်ပွဲတော်ကိုအသွင်တစ်မျိုးနဲ့ဆင်ရင်နိုင်အောင်ရိုးရအစင်လာမပြတ်ပုံဖော်ခဲ့ကြပေမဲ့လို့ရန်ကုန်မြို့မှာတော့စီးပွားပြည့်တကြံမန်းနက်တွေပိတ်ပင်ကန့်သတ်မှုတွေရှိတာကြောင့်ရေကစားမန်းနက်တွေနှဲပါသွားခဲ့ပါတယ်။ဒါပေမဲ့လို့မြို့နယ်ရက်ွက်တွေမှာတော့လူငယ်တွေကတနိုင်တစ်ပိုင်းရေကစားမန်းနက်တွေနဲ့ပျော့ပျော့ရွှင်ရွှင်ရေကစားနေကြသလိုတန်ကြက်ဖွဲ့တွေကလည်းမြို့နယ်တွေရဲ့ဖိတ်ခေါ်မှုတွေနဲ့တကြံကာလတလျှောက်လုံးမှာလိုက်လံဖျော်ဖြေကြဖို့စီစဉ်နေကြတယ်လို့သိရပါတယ်ရှင်။မြန်မာနိုင်ငံတဝက်အခုလိုတကြံပွဲတော်တွေကျင်းပနေကြတာမှာရခိုင်ရိုးရတကြံပွဲတော်ကလည်းရခိုင်ပြည်နယ်မှာသာမကရန်ကုန်အပါအဝင်တခြားမြို့ကြီးတော်တော်များများမှာပါကျင်းပလာတာတွေ့ရပါတယ်။နှင်းဟောင်းကညီအစ်ကြီးတွေကင်းစင်ပြီးတော့နှစ်သစ်မှာတကြံရီလိုအေဂျန်မြစ်တာထားကြစေဖို့ရည်ရွယ်တဲ့ရခိုင်ရိုးရတကြံကိုအခုလိုပို့ပြီးတော့မှကြဲကြဲပြန့်ပြန့်ကျင်းပလာတာဟာဂုဏ်ယူစရာဖြစ်ပါတယ်လို့ရခိုင်စာပေနဲ့ယဉ်ကျေးမှုအသင်းဒုဥက္ကဋ္ဌဒေါက်တာဆန်လှကျော်ကပြောလိုက်ပါတယ်ရခိုင်ရိုးရတကြံနဲ့မြမတကြံဘာတွေကွာခြားသလဲဆိုတာသိရဖို့ဒေါက်တာဆန်လှကျော်ကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ရခိုင်ပြည်နယ်မှာသာမကပဲနဲ့ပေါ့လေအခြားမြို့ကြီးတွေမှာစင်နွေးလာတာဘယ်လိုရည်ရွယ်ချက်မျိုးထားပြီးတော့လုပ်ဖြစ်တာပါလဲခင်ဗျဟု
တ်ကဲ့ရခိုင်တွေဟာပေါ့မင်းမျိုးရွေးရဒလေးကိုစနစ်ပေါင်း2600ကြီးချင်းစင်ရရပါပြီ။ဒါရန်ကုန်မှာဆိုရင်လည်းကျွန်တော်ရခိုင်တွေသာမဟုတ်ပါဘူးရခိုင်စကြံကိုတခြားတိုင်းရင်းသားတွေလာကြပါတယ်။ပမာပင်မွန်တွေတချင်းတွေအဲ့ဒါကအကုန်လာကြပါတယ်။ရခိုင်ရဲ့ရွေးကဒလေးကိုတော်တော်ရှင်းစရာကောင်းတယ်ဆိုပြီးတော့လေတခြားလူမျိုးတွေရဲ့စကြံနဲ့မတူဘူးဆိုပြီးတော့လာရောက်ချင်းမြင်ကြတာလည်းတွေ့ရပါတယ်။ပြောပြောပါပါကြံရည်ပတ်ကြတယ်တွေ့ရပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ ရခိုင်ပြည်ရဲ့အဓိကဥတည်ချက်ကကျွန်တော်တို့ဟာရခိုင်ပြည်အရှင်းရှင်းစည်စည်လုံးလုံးရှိစီရင်တခြားတိုင်းရင်းသားတွေကရခိုင်ကလေးကိုဟိုလာရောက်ပြီးတော့လေးလာနိုင်ရင်နောက်ပြီးတော့ရှင်းဟောင်းမှာငါအရင်ကြီးတွေတင်းစင်ပြီးတော့ရှင်းသိမှာပေါ့စကြံကြီးအတာကြီးလိုအေးမြကြည်လင်းပြီးတော့အရှင်းရှင်းရှိကြည်စေလုံးမိသားချရစီရင်ဆိုရေရက်နဲ့လုတ်တဲ့အတွက်အလွန်တရာကျွန်တော်တို့ကဂုဏ်ယူစရာကောင်းတဲ့အကြံဖြစ်တယ်လို့ပြောကြားလိုပါတယ
်ဟုတ်ကဲ့အဲ့တော့ဒီရခိုင်ရိုးရာတကြံကျင်းပစီရင်ပုံနဲ့မြမအတာတကြံစင်နွဲပုံကွာခြားချက်ပေါ့ဘယ်လိုရှိပါလဲခင်ဗ
ျဟုတ်ကဲ့ရခိုင်ရိုးရာတကြံကကျွန်တော်ရခိုင်ကအစင်းဆုံးဆင်းနဲ့လုတ်ပါတယ်ခင်ဗျဆရာမအစင်းကပေါ့ဟိုနသာသွေးတွေဆိုတော့လေနသာအမွှေးနသာရေတွေကိုအေးမင်းကလေးတွေစူပေါင်းပြီးတော့တွေးရပါတယ်အဆင့်တကအဆင့်ကအဲ့ဒီရတဲ့နှစ်ပါးကြီးနဲ့မြတ်စွာဟောဖယားယုံသူတွေကိုဟိုရေဆက်ပေးရပါတယ်နောက်သားတွေကအဆင့်အမလူတွေအရှင်းရှင်းပေါ့နိုင်တဲ့ထင်မှာလောင်းစီကြီးတွေထားပြီးတော့လောင်းစီမှာရေဖြည့်ပြီးတော့ရေပက်ကြပါတယ်ခင်ဗျအဲ့လိုဖုံးဆင်းနဲ့ကျင်းပါရပါတယ်
ဟိုကွာချချက်ဆိုရင်ဆရာမြန်မာတကြံနဲ့နှိုင်းရှင်ပြီးပြောအားနေချက်အားသာချက်ပေါ့ဘလို့ဆရာတွေးမိလဲ
ဟုတ်ကဲ့ရခိုင်ပြည်မှာဒလေးတခုကခရီးရေမဆက်ပြင်မရှင်းလူကရေမလောင်းอ่ะလူရှင်းရှင်းရေမလောင်းอ่ะပါဘူးခရီးရေဆက်ပြင်မှာရေလောင်းရတယ်ဆိုရင်ဒလေးရှိပါတယ်ခင်ဗျာဗမာတကြံမှာတော့ခင်ဗျာ20တရက်နေလောက်မှခရီးရေဆက်ပြင်ရပါတယ်လုပ်ကြပါတယ်ကျွန်တော်ရခိုင်မှာတော့တကြံမကြခင်ရေပက်တယ်အဲ့ဒါအဲလိုခရီးရေဆက်ပြင်တယ်ပေါ့အဲ့လိုကိုကွာပါခင်ဗျာနောက်ရခိုင်မှာတော့ဟိုဟာပေါ့ဟိုပိုက်လုံးတွေပါနေဟိုပေါ့ရေမပက်ရဘူးခင်ဗျာဟိုရေဖလားနေပဲအပြိုလူပြိုတွေကရေပက်ကြပါလေမှန်ကြမှာပေါ့ဗမာမှာတော့ရေပက်ခံနေဆိုပြီးတော့လေရေပက်ခံနေလူကသွားတယ်နဲ့သွားပြီးတော့မှန်တဲ့ကလူတွေရေပက်တာကိုပဲခံရတယ်သူတို့ဟာမှန်တဲ့ထဲကလူကိုရေပက်တာမရှိပါဘူးခင်ဗျာကျွန်တော်ရခိုင်မှာတော့မှန်တဲ့မှာလောင်းတွေမှာရေဖြည့်ပြီးတော့လာတဲ့အမျိုးသားတွေကိုရေပုံးတွေနဲ့ရေဖြည့်ပေးပါတယ်အမျိုးသားတွေကပဲအမျိုးသမီးတွေကလေချေကရေနဲ့ပဲပို့အဲ့ဒါမျိုးပဲကြပါတယ်ကိုကြိုက်တဲ့ကိုသဘောကျတဲ့အမျိုးသမီးကိုရွေးပြီးတော့ရေပက်ခွင့်ရှိပါတယ်မှန်တဲ့အထက်မှာအမျိုးသမီးတွေတန်းစီပြီးနေတဲ့ကကိုကြိုက်တဲ့အမျိုးသမီးတွေနဲ့ရေပက်ရှင်ကျွန်တော်တို့ရေခိုင်မှာတော့မှန်တဲ့ရှင်မလို့ခေါ်တာပေါ့ကြီးကြက်တဲ့အမျိုးသမီးတွေစီကခွင့်တောင်းပြီးတော့လေကျွန်တော်ဒီအမျိုးသမီးတွေနဲ့ပက်ရှင်ပါလေဆိုရင်အဲ့အမျိုးသမီးကြီးကစီပြီးနေပြီးတော့ရေပက်ပါတယ်နော်ရေပိုက်ရင်းနဲ့ပေါ်ဒီစကားစင်ကြီးပြောရပါတယ်မိတ်ဆက်လို့ရပါတယ်နောက်ဆုံးချစ်စကားကြိုက်စကားပေါ့အဲ့ဒါတွေလို့ပြောလို့ရပါတယ်အဲ့ဒါကတစ်ဆင့်ပဲဖူးစာဆုံးသွားတဲ့လူမျိုးတွေပေါ်ဇနီးမောင်နဲ့ညီအစ်ကိုပါတယ်ဗျာ
ဒါကတော့ရခိုင်စာပေနဲ့ယဉ်ကျေးမှုအသင်းဒုဥက္ကဋ္ဌဒေါက်တာဆန်လှကျော်ကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်တော်ရရှင်များရှင်တကြံကာလာထဲမှာဘင်္ဂလားပင်လယ်အော်မှာလေပြင်းအားနဲ့ရဝတ်တစ်ခုဖြစ်ပေါ်နေပြီးတော့အဲ့ဒီလေပြင်းအားနဲ့ရဝတ်ရဲ့တက်ရောက်မှုကြောင့်နေအပူချိန်ကြာဆင်းလာနိုင်တယ်လို့ခရမ်းလိုရောင်ကြီးညွန်ကိန်ကလည်းကြာဆင်းလာဝဲရှိတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတာဝန်ရှိသူတူကပြောပါတယ်လောလောဆယ်မှာတော့မြန်မာနိုင်ငံအလဲပိုင်းဒေသမှာအပူချိန်မြင့်တက်လာတာကြောင့်တကြံကာလာအတွင်းအပူရန်ကိုတည်ထားကြဖို့နှိုးဆော်တာတွေလည်းရှိပါတယ်သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြပေးထားပါတယ်ရှင်
ဧပြီလဒုတိယပတ်တွင်းကစတင်ပြီးမြမပြည်တွန်းမှာအပူချိန်မြင့်တက်လာခဲ့ရာကဒီရက်ပိုင်းမှာတော့အပူဒဏ်ရှောင်ဖို့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကပါသတိပေးချက်ထုတ်ပြန်တာတွေရှိလာခဲ့ပါတယ်။တကြံကာလအတွင်းမှာလက်ရှိမြင့်တက်နေတဲ့အပူချိန်ဟာအနည်းငယ်ရော့ကျလာပွဲရှိတယ်လို့မိုးလင့်ဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါတယ်။ဉာဏ
်လေးကြာတော့ဟိုဒီဒီနေ့တခုဟိုဖြစ်နိုင်တယ်ပေါ့နော်။ဒီဒီပြားနဲ့စစ်နာမြင်နေတဲ့တော့ဒီနေ့ကတော့ပြန်ကြသွားမယ်ဆိုနေနေရှိပါတယ်။ဒါနဲ့ရဝင်းစစ်လာပြီဆိုရင်ဘိုးရတယ်ကွာ။ကျန်းတော့ရောင်ကြီးညွန်ငယ်ရတယ်ဆိုတော့ဘောတော့နေဝင်းကြီးနေစစ်တနာနဲ့ညာကျန်းတော့ရောင်ကြီးညွန်ငယ်ရတယ်စစ်တနာနဲ့ဒီသားလေးတွေရှိတယ်ကွာ။ဒီဆိုတော့ဘောဒီကျွန်တော်ဘိုးရွာကြီးရွာလိုက်ပြီဆိုတော့ဒါကျန်းတော့ရောင်ကြီးကြာသွားမယ်ဒါတော့ရှိပါတယ်။တော့တော့တော့တော့ဒီဆိုတော့တိန်ပေါ့နော်။တိန်ပြီးတော့ညားပြီဆိုရင်လည်းဒါကျန်းတော့ရောင်ကြီး
ဘင်္ဂလားပင်လယ်အော်အတွင်းဖြစ်ပေါ်နိုင်တဲ့လေပြင်းအားနဲ့ရက်ဝင်းဟာတကြံအကြက်နေ့လောက်မှာမုန်တိုင်းငယ်အဆင့်ထိရောက်ရှိနိုင်ကြောင်းခန့်မှန်းတာတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတော့မြမပြည်အလဲပိုင်းမကွေးနယ်6မြို့တွေမှာအပူချိန်46ဒီဂရီအထိမြင့်တက်လာခဲ့ပြီးမုံရွာမြင်းကြံညောင်ဦးစတဲ့မြို့တွေမှာ43ဒီဂရီ၊နေပြည်တော်မှာ52ဒီဂရီ မန္တလေးမှာ48ဒီဂရီနဲ့ရန်ကုန်မှာ38ဒီဂရီအထိရှိခဲ့ပါတယ်။ဒီလိုအပူချိန်မြင့်တက်လာချိန်မှာဆောင်းရံရှောင်းရံအချက်တွေကိုတော့ရန်ကုန် Health Guide ခေါ်ရန်ကုန်ကျန်းမာရေးလမ်းညွှန်စာဆောင်ထုတ်ဝေသူဒေါက်တာတန့်စော်ကအခုလိုသတိပေးပါတယ်
။ဒီရက်ဒီမှာပေါ့နော်အပူဒဏ်ကလည်းပြင်းတယ်ဆိုတော့ကျွန်တော်တို့ဒီအပူဒဏ်မြင့်ပြီးတော့ကျန်းမာရေးထိခိုက်မှုတွေဖြစ်နိုင်တာအကြောင်းမို့လို့ပေါ့နော်။ဒီအလွန်ပူပြင်းတဲ့နေရောင်အောက်မှာသွားလာလှုပ်ရှားမှုတွေကိုရှောင်ကျဉ်သင့်ပါတယ်။နောက်ပြီးတော့ကျွန်တော်တို့ကိုယ့်ရဲ့အသားအရည်ကိုပေါ့နော်နေရောင်ကြီးနဲ့တိုက်ရိုက်ထိတွေ့မှုမရှိစေဖို့အတွက်လုံခြုံတဲ့အဝေးအစားတွေကိုဝတ်ဆင်သင့်ပါတယ်။နောက်ပြီးတော့အနည်းငယ်နေရောင်ခံလင်းစေးစီတွေပေါ့နော်အားတွေကိုအသုံးပြုသင့်ပါတယ်။နေရောင်ထဲထွက်မယ်ဆိုလို့ရှိရင်မျက်စိမထိခဲ့အောင်ပေါ့နော်နေကမျက်မှန်ဆက်ဆင်အသုံးပြုတာတွေပြုလုပ်သင့်ပါတယ်။အရင်ဒီစားတောက်စားတာပေါ့နော်။ဒါအခုလိုအခုချိန်မြင့်နေတဲ့အချိန်မှာဆိုလို့ရှိရင်ဒီလိုမျိုးသွေးတူတာတွေအနောက်တွေရောပေါက်တာတွေကိုဟိုပို့ပြီးတော့ဖြစ်နိုင်သေးတယ်ပေါ့နော်ဒါကြောင့်မလို့ဒီလိုမျိုးနေပူကြံရတယ်ပြင်းထန်တယ်တကယ်ကလာအတွင်းမှာပေါ့အဲဖြစ်နိုင်မယ်ဆိုလို့ရှိရင်တော့မြင့်တောက်သားမှုတွေကိုရှောင်ကျဉ်သင့်တယ်လို့ပြန်ပြီးကျင်ပါမယ
်ဒါအပြင်နေကင်းစင်နာရင်းနဲ့ညနေ၄နာရီကြာမှာနေရောင်တိုက်ရိုက်ထိတွေ့ရနေရာတွေမှာရေမချိုးဖို့ကိုလည်းတိုက်တွန်းထားပါတယ်ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနကလည်းခရမ်းလွန်ရောင်ကြီးအန်ဒီရဲ့သတိပေးချက်နဲ့အပူတန်းကြောင့်ကျမ်းမာရေးပြဿနာဆိုင်ရာနှိုးဆော်ချက်တွေကိုထုတ်ပြန်ထားပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ကြာရောက်တဲ့မဟာတာတကြံနှစ်တကူအချိန်ခါတမယတကြံအကြနေ့ညမှာတော့ VO ရဲ့သောတာရှင်တွေအတွက်သေးချင်းလေးလက်ဆောင်တစ်ပုဒ်ပါကြပါတယ်။သေးသက်ရှင်ရှိရဲ့ရက်မြက်တကြံဆိုတဲ့တကြံသေးချင်းလေးကိုနားဆင်ကြရအောင်ပါရှင်။ဒီချင်းလေးကိုနှစ်သက်ကြလိုက်မယ်လို့မျှော်လင့်ပါတယ်ရှင် VO ရဲ့သောတာရှင်နေနဲ့မြန်မာပြည်သူပြည်သားအားလုံးမင်္ဂလာနှစ်သစ်အတာတကြံများပျော်ရွှင်အေးချမ်းပါစေကြောင်းဆုမွန်ကောင်းတောင်းပေးပါတယ်ရှင
် VO မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေကင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဧပြီလ14ရက်တောက်ကြနေမနက်ခင်းဒုတိယပိုင်းအစီအစဉ်ဒီကိုလိုင်းဒိုမီတာ2440 4950နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ်ဒုတိယပိုင်းအစီအစဉ်မှာတော့တောက်ကြနေမနက်ခင်းတိုင်းနားဆင်နေကြအီဒီယန်အင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကျန်းမာရေးခန္ဓာကိုနားဆင်ရဖို့ရှိသလိုတိုင်းရင်းသတင်းလွှာအစီအစဉ်မှာတော့
ပင်လုံးသဘောတူညီချက်တွေအတိုင်းတိုင်းပြည်ကိုသူကပြန်လည်တိဆောက်မယ်နောက်ဘက်ကကြတော့သဘောတူညီချက်တွေအတက်တိုင်း
တိုင်းရင်းဒေသကသတင်းတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအယူအဆမနက်ခင်းတိုင်းတင်ဆက်ပေးနေကြဒေါ်လာလာတန်အစီအစဉ်ပို့ချပေးနေတဲ့အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက b r e a k break ကချိုးတာ a ကတခုတချောင်း l e g leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲတဝိုက်ဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှီခေကပြဇာတ်သင်းလောကမှာအယူရှိခဲ့တာကဇမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အဆင်ပြေပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောက်ပါစေအောင်မြင်ပါစေလို့ဆုတောင်းပေးရာရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုရဲတဝိုက်ဒီဝေကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ရဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg, everybody.
ဒီညကမဲ့ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's important for our first performance tonight to be a success. So break a leg, everybody.
ကိုယ်ကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလာတန်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့ကျန်းမာရေးခန္ဓာအစီအစဉ်ဖြစ်ပါတယ်။ဒီသတင်းပတ်အတွက်ကျန်းမာရေးခန္ဓာအစီအစဉ်မှာတော့အဖြစ်များလာတဲ့စိတ်ကြယောဂအကြောင်းကိုတင်ပြထားပါတယ်။ကမ္ဘာမှာရောမြန်မာနိုင်ငံမှာပါစိတ်တက်ကြတဲ့ယောဂအဖြစ်များလာပြီးတော့အနာဂတ်မှာတော့ပိုပြီးတော့များလာမယ့်အန္တရာယ်ရှိနေတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘာကြောင့်စိတ်ကြယောဂဖြစ်ရပါသလဲ။ဘယ်လိုမျိုးကာကွယ်နိုင်ပါသလဲ။ယောဂဖြစ်လာတဲ့ဆိုရင်ဘလို့လက္ခဏာတွေပြပြီးတော့ဘလို့ပြုစုကုသနိုင်ပါသလဲဒီအကြောင်းကိုတော့တက်မတော်ဆေးသက်ကသူစိတ်ကျမ်းမာပညာဌာနပါမောက်ခဌာနမှုနဲ့အုံနောက်အာယုံကျောနဲ့စိတ်ပိုင်းဆိုင်ရာယောဂအထုကူဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာနားဆင်ပါရှင
် Okay ပါမောက်ခဒေါက်တာညံဝင်းကျော်ခင်ဗျာကျွန်တော်တို့ဒီနှစ်ကမ္ဘာကျန်းမာရေးနေ့ရဲ့ဆောင်ပုဒ်ကဒီစိတ်သက်ကြမှုအကြောင်းပြောကြရအောင်ပေါ့နော်ပေးရတာဖြစ်တဲ့အတွက်ဒီစိတ်သက်ကြမှုအနေထားကနောက်ဆုံးအနေထားဘယ်လိုရှိလဲဆရာကြ
ီး depression နဲ့ပတ်သက်လို့ကပြောမစင်တော့တော်တော်လေးဖြစ်များတယ်လို့ပဲပြောရမှာပေါ့လေ
2020ရောက်လို့ချင်းနှလုံးရောဂါပြီးရင် depression ကနံပါတ်1ကဘာရဲ့ယောဂါအဖြစ်ဆုံးထိတ်ဆုံးမှရောက်လာမယ်အနေအထားပေါ့ယောဂါကြောင့်ဝင်ပြီးတဲ့အနေအထားရှိနေတာပေါ့နော
်ဟုတ်ကဲ့ဆရာတော့ဒီကဘာမှာတော့တော်တော်အဖြစ်များလာတာပေါ့ဆရာနော်မြန်မာနိုင်ငံမှာရောဆရာကြီ
းမြန်မာနိုင်ငံမှာလည်းဖြစ်များတယ်လို့ပဲပြောမယ်အခုမီဒီယာတွေလည်းအားကောင်းလာတယ်ပညာပေးတာတွေလည်းအားကောင်းလာတဲ့အခါမှာ depression နဲ့ဆေးကနေမှလာတဲ့ကိစ္စလေအများကြီးတက်လာတာကိုကျွန်တော်တို့တွေ့ရတယ်ဟိုတုန်းကလည်းဆိုင်ဒီဆေးရုံတွေမှာပြင်ထားတဲ့လူနာတွေက depression ရှိတဲ့ percentage ကိုကပဲ40 to 60% လောက်ထိတက်လာတာကိုကျွန်တော်တို့တွေ့ရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့တော်တော်ကိုလည်းမြန်မာနိုင်ငံမှာလည်းများလာတဲ့သဘောဖြစ်တာပေါ့ဆရာနော
်ဟုတ်ကဲ့ပါ
အဲ့ဒီခါကျတော့ဆရာကြီးအဓိကဒီစိတ်တက်ကြမှုပါပေါ့နော်ဘာကြောင့်အဓိကဖြစ်ရလဲဆရာ
ဖြစ်ရတဲ့အကြောင်းကိုပြည်ပြကြကြပြောဖို့ကြတော့နည်းနည်းလေးဖြစ်တာပေါ့ဒီဖြစ်နိုင်တဲ့အကြောင်းအရာတွေကအများကြီးရှိနေတာဟုတ်သူရဲ့ risk factor စီလည်းအများကြီးရှိသလိုသူရဲ့ genetic ပေါ့မိသားစုထဲမှာရှိလို့လေဒီယောဂါဖြစ်တတ်တာရှိသလိုသူရဲ့ biological ပေါ့ဇီဝကမ္မအခြေခံမှာလာပြီးတော့စိတ်ဖြစ်စည်းမှုတွေကိုကင်တွယ်တဲ့ပုံစံတို့ကိုယ်ကိုယ်ကိုယုံကြည်မှုရှိခြင်းမရှိခြင်းတို့အကောင်းမြင်ခြင်းမမြင်ခြင်းအဆိုးပဲမြင်တတ်နေခြင်းဆိုတဲ့သူရဲ့ဇီဝကမ္မပုံစံရဲ့နောက်စိတ်ခံစားချက်နဲ့ပတ်သက်လို့ဘဝရဲ့အတွေ့အကြုံတွေပေါ်မှာသူခက်ခက်ခဲခဲတွန်းလှန်ပြီးလာရဲငယ်စဉ်ဘဝတွေကဒီဘတွေဆုံချုံတာတို့သူတို့တိတ်ဖြစ်တဲ့သူတွေဒီဆုံးရတာတို့ဘာမှမဟုတ်ရင်လည်းအလုပ်ဒီဘတွေတုတ်တာတို့နာတာရှိယောဂဝိနခန္ဓာစသဖြင့်ပေါ့လေအကြောင်းကြီးအများကြီးစုံစုသွားတဲ့ခါမှာဒီလိုမျိုး depression ဖြစ်လာတယ်လို့ပဲပြောရမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီအဖြစ်များဖို့အလားအလာရှိတဲ့သူတွေအတွက်ပေါ့နော်ကာကွယ်နိုင်ဖို့အနေအထားရောရှိလား
ဒါတော့လောကဓာတ်ကိုရင်ဆိုင်တတ်အောင်ဒီကျင့်တင်ကြပြရမယ်ဆိုတဲ့သဘောမျိုးပဲပြောရမှာပေါ့လေဒါပေမဲ့တချို့ depression တွေကကြတော့ကာဝယ်ဖို့ဆိုဆေးဝါးတွေကြောင့်ဖြစ်တတ်တာတို့တခြားခန္ဓာကိုယ်ယောဂါတွေကြောင့်ဖြစ်တတ်တာတွေလည်းရှိတော့အဲ့ဒီခန္ဓာကိုယ်ယောဂါတွေကြောင့်ဖြစ်တာဆေးဝါးတွေကြောင့်ဖြစ်တာကြတော့အဲ့ဒီဆေးဝါးတွေခန္ဓာကိုယ်ယောဂါတွေမဖြစ်အောင်ကာဝယ်ရမှာပေါ့ကိုအမြဲတမ်းခန္ဓာရင်ရှိနေအောင်ပုံမှန်လေ့ကျင့်ခန်းလုပ်တာဥနောက်ကိုခိခိုက်စီမဲ့လုပ်ငန်းတွေမလုပ်ဘဲနဲ့ဥနောက်အတွက်အမြဲတမ်းကောင်းနေစီဖို့အတွက်လိုအပ်တဲ့ဒီလိုဆန်စပီတာရှိနေသေးဖို့အတွက် exercise တွေကောင်းကောင်းလုပ်တာမျိုးနောက်ပြီးချင်းခန္ဓာကိုယ်အလေးချိန်ကိုပုံမှန်နေထားပဲရှိအောင်လုပ်ပြီးတော့လုံလုံကျူးကျူးကြီးအဝမလွန်အောင်နေတာမျိုးအဲ healthy balance diet ပေါ့နေ့တိုင်းနေ့တိုင်းစားတဲ့ခါမှာလည်းအသီးအရွက်အသားငါလက်ဆက်တဲ့အသီးတွေနဲ့အတူအားလုံးအစီနေတဲ့အစားအစာတွေစားပြီးတော့ခန္ဓာကိုယ်အမြဲတမ်းကျန်းမာနေအောင်လုပ်တာမျိုးနောက် relaxation technique တို့ခေါ်တဲ့ကိုယ့်ရဲ့ဖြည့်ဆည်းမှုတွေကိုရော့အောင်စိတ်ကိုဖြည့်လျှော့တဲ့လေ့ကျင့်ခန်းတွေလာယောဂကျင့်တာတွေလိုမျိုး meditation လုပ်တာတွေလိုမျိုးအဲဒီလိုမျိုးအသက်ပြင်းပြင်းရှူသွင်းရှူထုတ်လုပ်တာတွေမျိုးလုပ်ရမှာဖြစ်သလိုအကောင်ဆုံးအေးအေးဝါးဝါးအိတ်ဖို့ပါလေလိုပါတယ်နောက်တစ်ခုကတော့ဖြစ်နိုင်သမျှဖြည့်ဆည်းမှုတွေကိုနည်းနည်းနဲ့နည်းအောင်နေတတ်မယ်ရက်နဲ့မူရည်သေးတွေကိုလည်းရှောင်မယ်ကိုယ့်ရဲ့နေ့စဉ်အလုပ်တွေကိုသူ့အချိန်နဲ့သူလုပ်လို့ချိန်လုပ်နားချိန်နားလုပ်မယ်ကိုယ်လည်းစိတ်ရှိရှိထားမယ်ဆိုရင်ဖြစ်ကြဝေဒနာဖြစ်ဖို့အခွင့်အလမ်းတော်တော်လေးနည်းမယ်လို့ပြောချင်ပါတယ်
ဟုတ်ကဲ့ဆရာဒီကာကွယ်တဲ့ကြားရရပဲပေါ့ဆရာနော်ဖြစ်လာခင်ရောဆရာဒီစောစောသိနိုင်မှုဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုမလဲ
အဓိကကတော့ဖြစ်တတ်ကြတယ်လို့ပြောတဲ့အတိုင်းပဲသူ့မှာနံပါတ်1အရေးကြီးဆုံးကဖြစ်တတ်ကြတာအဓိကပဲသူကိုယ်တိုင်ကကျွန်တော်တို့စိတ်ညစ်နေပါတယ်ဖြစ်တတ်ပြီးကြနေပါတယ်ဆိုတဲ့တကားလုံးပြောမှဖြစ်သလိုသူ့ရဲ့မျက်နှာလေးကိုကြည့်လိုက်ရင်လည်းဖြစ်တတ်ကြနေတဲ့ပုံစံကျွန်တော်မြင်ရမှာဖြစ်ပါတယ်နောက်တစ်ခုကသူအရင်တော့ကသိဝင်စားတဲ့ဟာတွေမတယ်လီဗီရှင်းဇာတ်လမ်းတွေဒီကိုရီးယားကားဆိုကြည့်ရမှဘောလုံးပွဲဆိုကြည့်ရမှဆိုတာမျိုးအတူသိဝင်စားနဲ့လုတ်တတ်တဲ့ဟာတွေ तू ပျော်တတ်တယ်ဆိုတဲ့ဟာတွေကိုလည်း तू မပျော်ပိုင်နိုင်တော့ဘူးအဲ့ဒါတွေမလုတ်ချင်တော့ဆိုတာမျိုးဖြစ်လာမယ်ခန္ဓာကိုယ်အလေးချိန်ကရမ်းကြရင်ကျသွားမယ်တချို့ကျတော့ pH ဆာပြီးတော့တက်လာတာမျိုးတွေလည်းရှိတတ်တယ်အဲ့တချို့မှအိတ်မပျော်ဘူးဆိုပြီးတော့အေးအေးပြတ်တာတွေရှိသလိုအဲ့အိတ်ရတယ်မှာပဲခွေခောက်ပြီးတော့ pH ရတဲ့လူမျိုးတွေလည်းရှိတတ်ပါတယ်နောက်တစ်ခါစိတ်ပိုင်းဆိုင်ဟာမှလှုပ်ရှားတာတွေပြောစုဆက်ဆံတာတွေမှာနှိပ်ကွေးလေးလံပြီးတော့သွားလာမျိုးတွေရှိတတ်တယ်လို့အဲတချို့ကျတော့လေကြာလောင်ခတ်ပြီးတော့နေမတိခိုင်တာမျိုးတွေဖြစ်တာမျိုးတွေရှိတယ်ပါ။နောက်တော့အားကုန်နေတာမျိုးတွေအားမရှိတော့ဘူးဆိုတာမျိုးတွေနောက်ပြီးတော့နေရထိုင်ရတာအကျိုးမရှိတယ်လို့ကိုအပြစ်ရှိနေတယ်လို့ထင်ရတာမျိုးတွေအဲဒါမျိုးတွေခံစားရတာပါလေ။နောက်တစ်ခုကတွေးတဲ့နေရာမှာလေအကောင်းဆုံးမတွေးနိုင်ဘဲနဲ့ဘာမှမတွေးနိုင်ဘာမှမစဉ်းစားနိုင်ဘူးဘာမှအာရုံမစိုက်နိုင်ဘူးဘယ်ဆုံးဖြတ်ချက်တွေမှမချနိုင်ဘူးဆိုတာမျိုးတွေလေသူတို့မှခံစားရတာပါလေ။နောက်ဆုံးအဆိုးဆုံးကတော့ကိုယ့်ဘဝကိုအဆုံးစီရင်လို့တဲ့ဆန္ဒတွေပေါ်ပေါက်လာတာမျိုးတွေကိုတတ်တည်လိုက်တော့မယ်လို့တွေးတဲ့အတွင်းမျိုးတွေဝင်လာတာမျိုးတွေကဒါအဆိုးဆုံးအဆင့်ဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအဆိုးဆုံးအဆင့်မရောက်ခင်ပ ထမပေါ်လာတဲ့လက္ခဏာတွေနဲ့ဒီဆေးရုံဆေးကန်ကျွမ်းကျင်သူတွေချီကိုအများဆုံးပြဖို့အရေးကြီးတာပါဆရာနော
်မှန်ပါတယ်အဲဆေးရုံဆေးကန်ကိုအများဆုံးရောက်လာဖို့အရေးကြီးတယ်လို့စိတ်သက်သာပြီဆိုတာနဲ့တစ်ပြိုင်တည်းကကျွမ်းသားလေတဲ့ပညာရှင်စီမြောက်ခင်မှာပဲကိုယ့်ရဲ့မိတ်ဆွေတငယ်ချင်းရင်းနှီးတဲ့သူတွေစီမှာကိုယ့်ရဲ့ခံစားနေရတဲ့ခံစားချက်လေးတွေကိုပြောပြလိုက်မယ်ဆိုရင်ကိုပဲတော်တော်လေးကြော်ပါသွားနိုင်တဲ့အတွက်ကိုယ့်ရဲ့ခံစားချက်တွေကိုရင်ဖွင့်တိုင်ပင်တာမျိုးပြောချလိုက်တာမျိုးရုပ်ကိုလုတ်တဲ့နေဆိုတာလေးကဒါနံပါတ်1အရေးကြီးဆုံးနည်းပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာနောက်တော့ဒီသို့သောဘာမဖြစ်အောင်ပေါ့နော်ဘလိုမျိုးဒီပြည့်စုံကူတာမှုတွေလုပ်ပေးနိုင်လဲဆရာ
အဲအဲ့လိုပြောပြယုံနဲ့မရဘူးဆိုရင်တော့စိတ်ပိုင်းဆိုင်ရာပူထုံးနေနေကသူတို့ကိုစကားပြောပြတာတွေရှိတယ်အဲနောက်ပြီးတော့ဟို cognitive behavior therapy လို့ခေါ်တဲ့သူရဲ့စိတ်ကိုထားတတ်အောင်မကောင်းမြင်စိတ်တွေကနေပြီးအကောင်းမြင်စိတ်တွေဘက်ကိုရောက်လာအောင်ဆွေးနွေးပြီးတော့ပြောပြတာတွေရှိတယ်အဲနောက်တစ်ခုကတော့ဒီစိတ်ကူထုံးနေအပြင်ကျွန်တော်တို့ကလိုအပ်လာလို့ရှိရင်တော့စေဝါတွေကိုတုံ့ပြန်ပေးရတာပေါ့လေစေဝါတွေမှာတော့ကွာစိတ်တက်ကြတာကိုတက်တာစီတဲ့စီတွေကအများကြီးပေါ်ပေါက်လာပြီးတော့သူ့ရဲ့အပြစ်တွေလည်းတော်တော်နည်းတဲ့စီတွေပေါ်ပေါက်လာပြီးဖြစ်ပါတယ်။ဟိုတုန်းကတော့စီတွေရဲ့အာဏာသိမ်းရဖို့အတွက်နှစ်ပတ်ကနေတစ်လလောက်ထိစောင့်ရပေမဲ့လို့အခုနောက်ပိုင်းစီတွေကတော့ဒီပတ်နှစ်ပတ်အတွင်းမှာပဲအာဏာသိမ်းတွေစပြပြီးတော့ယောဂါကိုတက်တာစီနိုင်တဲ့စီတွေပေါ်ပေါက်နေပြီဆိုတဲ့အကြောင်းလေးပြောချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။စိတ်ပိုင်းဆိုင်ရာယောဂအထုကုဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားတဲ့ကျန်းမာရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။လာမယ့်စနေနေ့ညတရိပ်လေးလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲဆိုတာကိုလည်းနားဆင်ရအောင်ပါ။
ရှိမြန်ခင်မြန်မာနိုင်ငံရဲ့ခီးတော်လာမှုတွေမှာမတော်တဆမှုတွေကြောင့်ထိခိုက်သေဆုံးမှုတွေမကြမကြာတွေ့နေမြင်နေရပါတယ်မကြာသေးခင်ကဆိုလို့ရှိရင်လည်း ERI တိုင်းငွေမြင့်အတွင်းမှာဆက်လက်တိုက်တာကြောင့်လူ30လောက်သေဆုံးခဲ့ရပါတယ်အခုကြံတွင်းကာလမှာဆိုလို့ရှိရင်လည်းနှစ်စဉ်လူလူပဲရင်မတော်တဆမှုတွေဖြစ်နေပြီးတော့လူထိခိုက်သေဆုံးမှုတွေဖြစ်ရပါတယ်ဒါကြောင့်မလို့မြန်မာနိုင်ငံမှာအများပြည်သူတွေခီးတော်လာကြတဲ့ကုန်းချောင်းရေချောင်းလေချောင်းဆိုင်ရာဘေးကင်းလုံခြုံမှုတွေမှာဘာတွေလိုအပ်ချက်တွေရှိနေသလဲနောက်ခီးသွွားတွေဘေးကင်းဖို့အတွက်အာဏာပိုင်တွေဘက်ကဘာတွေပြင်ဆင်ထားဖို့လိုအပ်သလဲစတဲ့ခီးသွွားဘေးကင်းလုံခြုံမှုဆိုင်ရာအခြေအနေတွေကိုလာမယ့်စနေနေ့ဒိုင်အလီလိုက်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြပို့ထားမယ်ဆိုရင်ဒိုင်အလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့အကြောင်းအရာတွေမေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။စနေနေ့ညအမီဆက်သွယ်ကြဖို့ VOA ရဲ့သတင်းရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တိုင်းရင်းဒေသကသတင်းတွေကိုစူးစီးပြီးတော့တိုင်းရင်းသတင်းနောက်ဒီအစီအစဉ်တင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရအောင်ပါရှင်။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော်နဲ့အထိမ်းအမှတ်ဖြစ်အေးအေးဖလားဘောလုံးပွဲကိုဦးဆောင်ကျင်းပတဲ့မြောက်ဦးမျိုးမြတ်စောင်းကျောင်းဆရာတော်နဲ့ဥခိုင်မီမင်းတို့ကိုရဲတပ်ဖွဲ့ကနေဖမ်းဆီးပြီးတော့စစ်တွေထောင်ကိုပို့ဆောင်လိုက်ပါတယ်။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံပူးပေါင်းရဲတပ်ဖွဲ့ကနေ73နှစ်ကျော်ကြာတရုတ်နိုင်ငံအတွင်းကိုလူကုန်ကူးရောင်းစားခံခဲ့ရသူအမျိုးသမီးတဦးကိုကယ်တင်နိုင်ခဲ့တယ်ဆိုတာနဲ့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့တိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့စည်းတို့ရဲ့အစည်းအဝေးအခြေအနေတွေအကြောင်းကိုကြားစားရမှာပါရှင်။
ကျမမိကလေးအမပါတရင်တွေကိုနတ်ကွန်းအိမ်နဲ့သူတင်ဆက်သွားမှာပါအီဗီလာဆယ်ရန်ကြီးကကြာရောက်တဲ့ရှင်းနှစ်မြောက်ရခိုင်တမတော်နဲ့ထိုင်းမှဖြစ်အေးအေးဖလားဘောလုံးပွဲကိုဥဆောင်ကျင်းပတဲ့မြောက်ဦးမျိုးမြတ်တဆောင်ကျောင်းကဆရာတော်နဲ့ဥခိုင်နေမင်းတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးစစ်တွေထောင်ကိုပို့ဆောင်လိုက်ပါတယ်ဆရာတော်နဲ့ဥခိုင်နေမင်းကိုမြောက်ဦးခြေဆိုင်940တိုင်းရင်အရာရှိတူကတရေလိုလို့တရားစွဲဆိုတဲ့အတွက်မတရားအတင်းဆက်သွယ်မှုပုံမှန်18နှစ်နဲ့အေဘီလာ10ရက်နေ့နနက်ပိုင်းက ဖမ်းဆီးခဲ့တာဖြစ်တယ်လို့မြောက်ဦးရဲတပ်ဖွဲ့မှဦးတန်းဖေကပြောပါတယ်။အခမ်းအနားကျင်းပဖို့ဦးဆောင်သူတွေကိုဖမ်းဆီးခဲ့ပေမဲ့ဆရာတော်ဦးဩဘာသားနဲ့အန္နာကြီးတို့ကတော်လှန်ရေးမှပမရှိဆိုတဲ့ခေါင်းစဉ်နဲ့စာပေဟောပြောပွဲကိုဆက်လက်ကျင်းပခဲ့ကြပါတယ်။ဆရာတော်ဖမ်းဆီးခံရပြီးတဲ့နောက်ကျောင်းမှာပညာသင်ကြားနေတဲ့မိဘမဲ့ကျောင်းသားကျောင်းသူစီရင်ကိုမြို့နယ်အုပ်ချုပ်ရေးမှူးကလာရောက်တောင်းဆိုခဲ့ပေမဲ့ယာယီကျောင်းနိုင်ဆရာတော်ကညှင်းဆုပ်ခဲ့ပါတယ်။
မြန်မာနဲ့တရုတ်နိုင်ငံရဲတပ်ဖွဲ့လူကွန်ကူတန်းစီနေနေရေးဆိုင်ရာနယ်စပ်ဆက်ဆံရေးရုံးပူပေါင်းပြီး73နှစ်အကျော်တရုတ်နိုင်ငံသွင်းလူကွန်ကူရောင်းစားခြင်းခံခဲ့ရသူမွန်ပြည်နယ်ကမျိုးရမီသူကိုကယ်တင်နိုင်ခဲ့ပါတယ်။လူကွန်ကူခံရသူမျိုးရမီကိုအေဒရလ10ရက်နေ့မှာတရုတ်ရဲတပ်ဖွဲ့ကနေမူဆယ်ခရိုင်လူကွန်ကူတန်းစီနေနေရေးရဲတပ်ဖွဲ့ထံလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပြီးတကြံလွန်မှာနေရကိုပို့ဆောင်ဖို့စီစဉ်ထားတယ်လို့ရဲမှူးဥက္ကမဦးကပြောပါတယ်။လက်ရှိအသက်30ရွယ်မွန်ပြည်နယ်မုသုံမြို့နယ်ဇာတိမျိုးရမီးဟာလွန်ခဲ့တဲ့73နှစ်ကတည်းကတရုတ်နိုင်ငံမှာလူကွန်ကူခံရတာဖြစ်ပြီးဒေသခံမွန်ရေးလှုပ်ရှားသူတို့ကနေရဲတပ်ဖွဲ့ကိုတရင်ပေးပို့ချက်ရနှစ်နိုင်ငံရဲတပ်ဖွဲ့တွေကနေပူးပေါင်းဆောင်ရွက်မှုကြောင့်အခုလိုလွတ်မြောက်လာတာပါလူကွန်ကူခံရသူများစုဟာလူပွဲစားတွေကနေတဖက်နိုင်ငံမှာအလုတ်ကိုင်ခွေလန်းကောင်းမွန်ကြောင်းဆွဲဆောင်မှုတွေကြောင့်ရောင်းချခံရတယ်လို့လဲတာစီနေနေရေးရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံလူကွန်ကူတာစီနေနေရေးရဲတပ်ဖွဲ့စီရင်ရ2016ခုနှစ်တွင်လူကွန်ကူမှုပေါင်း133မှုလူကွန်ကူခံရသူ308ဦးလူကွန်ကူသူ233မှုတို့ကိုလည်းဖော်ထုတ်အရေးယူနိုင်ခဲ့ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမြူဆယ်မြို့အတွင်းကမြောက်ဝတီပံနဲ့မြမစီးပွားရေးပံကိုအမည်မသိလက်နက်ကင်ဖွဲ့ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မြူဆယ်ရဲတပ်ဖွဲ့အရာရှိတဦးကပြောပါတယ်။အေဗီလာ7ရက်နေ့ညပိုင်းမှာလက်နက်ကင်အဖွဲ့တစ်ဖွဲ့ကနေဘန်ကိုပစ်ခတ်ခဲ့ရမှာရေပိုက်နဲ့ဘန်ဆိုင်ပုတ်တွေပျက်စီးသွားပြီးတခြားထိခိုက်မှုမရှိဘူးလို့မြူဆယ်မြို့မှရဲစခန်းကဒုရဲမှူးအေမစ်ကပြောပါတယ်။မြူဆယ်မြို့နယ်ဘက်မှာလက်နက်ကင်ဖွဲ့စည်းတွေများပြားနေတဲ့အတွက်ဘယ်ဖွဲ့စည်းလက်ချက်ဆိုတာအတိမပြုနိုင်သေးဘူးလို့လည်းသူကဆိုပါတယ်။မြူဆယ်မြို့နယ်ထဲမှာပစ်ခတ်တိုက်ခဲ့မှုတွေဘုံပောက်ခွဲမှုဖြစ်စဉ်တွေမကြာခဏဖြစ်ပွားနေတာကြောင့်ဒေသခံတွေအနေနဲ့လုံခြုံရေးအတွက်စိုးရိမ်နေကြရတယ်လို့လည်းမြို့ကန်သူကပြောပါတယ
်။ဧပြီလ3ရက်နေ့ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမန်ဝင်းကြီးမြို့နယ်ဘက်မှာမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေပါတယ်။ဧဘရလပါရမပကခပါရယံဒေသတွေမှာအစိုးရတပ်မတော်ခလရ236တွင်နဲ့ KIA တပ်မဟာ3တိုက်ရင်20ခုနှစ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်း KIA ဘက်ကပြောပါရယ်တရုတ်ပြည်နယ်စစ်ထုတ်လုံမှုစီးပွားဖြစ်ထွန်းနေတဲ့ကချင်ရှမ်းပြည်နယ်ဒေသက KIA တိုက်ရင်20ခုနှစ်နယ်မြေခူးပွန်အောက်မှာလည်းအစိုးရတပ်မတော်တွေနဲ့ထပ်မံပြီးတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIO ရရှိသူကပြောပါရယ်
မြန်မာနိုင်ငံမှာနိုင်ငံတော်ရဲ့အဓိကအာဏာတွေကမြန်မာတပ်မတော်စစ်တပ်လက်ထဲမှာရှိနေစေဖြစ်တယ်လို့ရခိုင်ပြည်လွတ်မြောက်ရေးပါတီ AFP အဖွဲ့ရဲ့290ပြည့်ရွှေရတုနေမှာထုတ်ပြန်လိုက်ပါတယ်။2008ဖွဲ့စည်းပုံအရပြည်ထရေးဌာနကာကွယ်ရေးဌာနနဲ့နေစရေးရာဌာနတို့ကိုတပ်မတော်အနေနဲ့ယူထားတာဟာနိုင်ငံတော်အာဏာတွေကိုချုပ်ကန့်ထားခြင်းဖြစ်တယ်လို့ AFP ပါတီဒုဥက္ကဋ္ဌခိုင်ဆိုးနိုင်အောင်ကပြောပါတယ်။ရခိုင်ပြည်သူလူထုအနေနဲ့အမျိုးသားရေးတော်လှန်ရေးတိုက်ပွဲကြီးကိုတရိပ်ကြီးစွာဖြင့်ဆက်ဆက်ရှိရှိကြိုးပမ်းဖို့လိုအပ်တယ်လို့အစိုးရတပ်မတော်ပြည်သူနဲ့နိုင်ငံတကာဖိအားတွေပေါင်းစပ်ပြီးတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လမ်းကြောင်းအတိုင်းပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ခိုင်ဆိုးနိုင်အောင်ကပြောပါတယ်။ဧပြီလ9ရက်နေ့ကကြာရောက်တဲ့ ARP 290ပြည့်အခမ်းအနားကိုထိုင်းနိုင်ငံ၊မလေးရှားနိုင်ငံနဲ့မြန်မာနိုင်ငံမြောက်ဦးမြို့ဟောင်းတို့မှအတီးတီးကျင်းပခဲ့ကြပါတယ်။
ခုသတင်းတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဧပြီလ10ရက်နေ့ကနေ9ရက်နေ့ထိထိုင်းနိုင်ငံချင်းမှန်မြို့မှာ2ရက်ကြာကျင်းပပြုလုပ်ခဲ့တဲ့တိုင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းအစည်းအဝေးကနေပြီးတော့ Federal Democracy ပြောင်းစုတည်ဆောက်ရမှာအခြေခံရမယ့်လမ်းညွှန်အခြေခံမှုတွေနဲ့ပင်လုံလက်ဆွဲစာရန်တို့ကိုအတည်ပြုနိုင်ခဲ့ကြပါတယ်။အမည်ရဲ့စူးစီးချက်ကိုမီးရင်စနိုင်းကနေအခုလိုတင်ဆက်ပေးထားပါတယ်။
NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့ UNFC ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေမှာဘင်လုံနဲ့တက်ဆိုင်တဲ့အခြေခံမူကိုအတည်ပြုနိုင်ခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး APSDF ဥက္ကဋ္ဌဦးတန်ခဲကပြောပါဗျာ။
ကျွန်တော်တို့တိုင်းပြည်အတွက်အမတမ်းအရေးကြီးတဲ့ပင်လုံနဲ့ဆိုင်တဲ့ကိစ္စအဲ့တော့ပင်လုံစိတ်ဓာတ်ပင်လုံသဘောတူညီချက်ပင်လုံစာချုပ်ဒီပေါ်မှာအမြင်တွေကိုညှိနှိုင်းပြီးတဲ့အခါကျတော့မှကျွန်တော်တို့ဒီနေ့ဆွေးနွေးပွဲမှာအလုံးကကိုးကားရမယ့်စာတမ်းတစ်ခုအနေနဲ့အလုံးသဘောတူဆုံးဖြတ်ခဲ့တာဖြစ်ပါတယ
်ပင်လုံစာချုပ်နဲ့ပင်လုံစိတ်ဓာတ်ကိုချီခံပြီးတိုင်းပြည်ကိုတည်ဆောက်သွားကြဖို့အစည်းအဝေးကိုတက်ရောက်လာတဲ့ဒွန်လန်ရဲ့အဖွဲ့အသီးသီးကထိပ်တီးခေါင်းဆောင်တွေကသဘောတူခဲ့ကြတာဖြစ်တယ်လို့လည်းဥတန်ခဲကဆက်ပြောပါတယ
်ပင်လုံသဘောတူညီချက်ဒီအတိုင်းတိုင်းပြည်ကိုသူကပြန်လည်တည်ဆောက်မယ်နောက်ဘက်ကကျတော့သဘောတူညီချက်ဒီအတက်တိုင်းတိုင်းသားတွေကြားထဲ မှာတန်တူရည်တူကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ Federal Democracy နိုင်ငံတော်ကိုတည်ဆောက်မယ်ဆိုတဲ့ကျွန်တော်တို့ဒီယူဆချက်တွေဟာအားလုံးရဲ့စူးစိချက်တွေလို့ပြောရင်ဖြစ်ပါတယ်
လာမယ့်27ရာစုဒုတိယကြိမ်ပြည်လုံးညီလာခံဒုမဟုတ်ပြည်ထောင်စုညံချမ်းရေးညီလာခံစည်းဝေးကိုလည်းတိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးတန်းတူညီတူကောင်တက်ခါရှိရှိနဲ့တက်ရောက်နိုင်ရေးကိုလည်းအားလုံးအတူတကွကြိုးပမ်းတွားမှာဖြစ်တယ်လို့ထိပ်သီးကောင်ဆောင်များရဲ့အစည်းအဝေးထောက်ပြချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်။27ရာစုဒုတိယကြိမ်ပြည်လုံးညီလာခံဒုမဟုတ်ပြည်ထောင်စုညံချမ်းရေးညီလာခံစည်းဝေးတက်ရောက်မဲ့ကိစ္စနဲ့ပတ်သက်ပြီး UNFC ဒုဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပါတယ
်ဖိတ်ကြမှာလားဘယ်လိုဖိတ်ကြမှာလဲမပြောတတ်ဘူးနော်အထုဖိတ်ကြရဲဆိုတဲ့ဟာကလိလာသူအနေနဲ့ဖိတ်ကြတာလားဒါလည်းမရှင်းဘူးဗျနော်ဟိုတကယ်လို့ဥမာလွတ်လွတ်လပ်လပ်သူများတွေနဲ့တန်းတူရည်တူဆွေးနွေးနိုင်ခွင့်ရှိမယ်ဆွေးနွေးဆုံးဖြတ်ပေးနိုင်တဲ့အနေအထားမျိုးဆိုလို့တို့အတက်မယ်
ကနဦးတရင်တွေရလာမဲ့27ရာစုဒုတိယကြိမ်ပြည်လုံးညီလာခံကိုတနင်္ဂနွေလောင်းပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားဒေါ်လာရေးလက်နက်ကန်အဖွဲ့အစည်းတွေကတက်ရောက်ခွင့်ရှိမှာဖြစ်ပါတယ်
။ဆက်ပြီးတော့ဧပြီလ1ရက်နေ့ကကျင်းပခဲ့တဲ့ချင်းမီနယ်ထန်းလန်မြို့ဂျာပြတ်ရွေးကောက်ပွဲမှာချင်းအမျိုးသားဒီမိုကရက်တစ်ပါတီ CNDP ဟာ2015ရွေးကောက်ပွဲတုန်းကလိုပဲထပ်မံရှုံးနိမ့်ခဲ့ပါတယ်။ဘာကြောင့်ချင်းပါတီတွေကိုပြည်နယ်မှာရှုံနေရတာလဲအကြောင်းဆုံးကတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နိုင်ကွင်းအင်ကနေတင်ဆက်ပေးထားပါတယ
်ထန်တလန်ကြားဖြတ်ရွေးကောက်ပွဲဟာအင်အားကြီးပါတီတစ်ခုကိုရှင်ပြန်ရတာကြောင့်လူရင်းအားနဲ့ငွေရင်းအားမှမရှင်နိုင်လို့ရှုံနေတာဖြစ်တယ်လို့ရွေးကောက်ပွဲမှာပါဝင်ရှင်ပြန်ခဲ့တဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ကုစလေတော်စာတလင်းကပြောပါတယ
်ရှူရနဲ့ဒီကိအစိုးရဆိုတော့ဒီတော့ငွေကြီးကြီးလုံလောက်တယ်ပြီးတော့ NLD အစိုးရကလည်းဒီတူလက်ကကိုယ်စလေအကုန်လုံးကိုမေးဆွေးခိုင်းလိုက်တယ်မေးဆွေးရှိရုံနဲ့ခါမှာဒီမှာတခါလေးစိတ်ရောကိုရှင်းနိုင်တယ်ဒီတော့အဆုံးခါလေးခါဖြစ်နေအဲ့လိုဖြစ်တော့ဒီမှာတော့အတိုင်းတပ်ပါတီဒီကငွေကြီးကြီးလည်းမပြီးစုံဘူးပေါ့နော်အဲ့ဒါကြောင့်အနိုင်မရတာဖြစ်တယ်လို့ဒီမှာယူဆတယ်
ချင်းမြင့်ရဲ့ရွေးကောက်ပွဲတွေမှာချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ကတော်စားတယ်လင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကဥဖွဲ့ခန်းနဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဥစုဘန်းတို့ကနေနိုင်ငံတော်ဒုတိယသမ္မတဥဟင်ဒရီပန်ထီယူရဲ့လှစ်လက်သွားတဲ့မဲဆန္ဒနယ်မြေအမှတ်3အမျိုးသားလွှတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်ရှင်ပြန်ခဲ့ကြတာဖြစ်ပါတယ်ဒီချက်ဖြတ်ရွေးကောက်ပွဲဟာလှုပ်လှမှုတော့ရှိပေမဲ့တရားမျှတမရှိကြောင်းခံစားရတယ်လို့တော်စားတယ်လင်ကပြောပါတယ်
မေးပေးလို့ရှိရင်တခုခုလောက်ပေးမယ်မျိုးအထက်ကအဲ့လိုမျိုးလောက်ပေးမယ်ပြီးတော့အခုက NLD အစိုးရကမေးမပေးလို့ရှိရင် development ကြီးလုံးဝပိတ်မယ်ပေါ့နော်မပေးဘူးသူဒီမှာရက်တော်ခုစလေဒီကိုစေယူအတိုင်းကိုဖတ်လိုက်တယ်အဲ့အဲ့လိုဖြစ်တော့ကျွန်မတရားမြတ်တယ်လို့ပြောလို့မရဘူ
းချင်းမျိုးရာဒီမိုကရက်တစ်ပါတီအဥစားဥဆူဆန်ကလည်းအင်အားချင်းမမျှလို့ရှုံ့နှိတာဖြစ်ပေမဲ့လည်းမေယာလက်ကိုကြည့်ချင်းအဖြစ်နောက်ရွေးကောက်ပွဲတွေမှာချင်းပါတီတွေဆိုအလားလာကောင်းလာမယ်လို့သုံးသပ်ထားပါတယ
်ကျွန်တော်တို့ NLD ကိုရှုံးပြီးမဲ့ဒီဖိုက်တူပါတီကိုတော့ကျွန်တော်အတားပြနိုင်ခဲ့ပါတယ်ကျွန်တော်ထင်ပါတယ်နောက်တစ်ချိန်ရွေးကောက်ပွဲကျရင်ကျွန်တော်နိုင်ပါပါ
ကြားဖြတ်ရွေးကောက်ပွဲကိုအနီးကလေ့လာစောင့်ကြည့်နေတဲ့ချင်းလန်ပို့သတင်းဌာနအက်ဒီတာဆလိုင်းဟိုလီကတော့ CNDB ပါတီအနေနဲ့စီယုံရေးပိုင်းမှာအားနှိမ့်နေတာရောက်လို့သုံးသပ်ပါတယ်ဒါအပြင်အခုရှင်ပြိုင်နေတဲ့နေရာဟာဒုရယတမရဥဟင်ဒရီပန်ထီယူရဲ့မဲဆန္ဒအနေဖြစ်နေတာကြောင့်ဒေသခံတော်တော်များများက NLD ကိုမဲပေးခဲ့တာကြောင့်လည်းဖြစ်နိုင်တယ်လို့ဆလိုင်းဟိုလီကသုံးသပ်ပါတယ
်ဒုတိယတမရရဲ့မဲဆန္ဒနေမည်ဖြစ်လို့တချို့တွေကသူ့နေရာကို NLD မဲမပေးဘူးဆိုတော့သူ့မျက်နှာငင်မယ်ဆိုတဲ့ဟာအတွေးခိုးတွေအဲ့လိုမျိုးယူဆထားတဲ့သူပြည်သူတွေတော်တော်များများကအဲ့လိုမျိုးယူဆကြတယ်အများအဖြစ်တော့မဲပေးကြတာပေါ့နော်
မဲဆန္ဒရှင်ဥယေ 2,000 ကျော်ရှိတဲ့သံတလန်မြို့နယ်မှာလူယေ 2,000 ကျော်တာမဲဆန္ဒပေးခဲ့ကြပြီး NLD ကိုဆက်လက်ဥပွဲခန်းကတော့ 9,142 မဲရရှိပြီးအနိုင်ရခဲ့တာဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်တမတော်နေအထိုက်မှဖြစ်အေးအေးဖလားဘောလုံးဝဲကိုဥဆောင်ချင်ပါတယ်မြတ်ဦးမြို့မြတ်တဆောင်ကျောင်းဆရာတော်နဲ့ဥခိုင်နေမင်းတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးစစ်တွေထံကိုပို့ဆောင်လိုက်ပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီနာ
တိုင်းရင်းဒေသကသတင်းတွေကိုစုစည်းတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုကြာသပတေးနေ့ညတိုင်းမှာနားဆင်နိုင်တယ်လို့အခုလိုတောက်ကြနေမနက်ခင်းတိုင်းမှာလည်းတလှည့်ပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
တောတာရှင်များခင်ဗျာ
ရုရှားနိုင်ငံစိန့်ပီတာစဘတ်မှာဖြစ်ပွားခဲ့တဲ့ဘုံပေါက်ခွဲမှုနဲ့ပတ်သက်ပြီးအမေရိကန်အစိုးရတာဝန်ရှိသူတွေကပြစ်တင်ရှုံချလိုက်ပါတယ်ဒီပေါက်ခွဲမှုတွင်လူပေါင်း14ယောက်သေဆုံးခဲ့ရတယ်လို့အများအပြားဒဏ်ရာရရှိခဲ့ပါတယ်ချုံထက်တဲ့အရာတွေထည့်သွင်းထားတဲ့အဲ့ဒီဘုံဟာအိမ်တွင်းမှာပြုလုပ်တဲ့လက်လုပ်ဘုံဖြစ်တယ်လို့ယုံကြည်ရပြီးအပီလာ၃ရက်နေကမြေအောက်ရထားတွေတွေလုံးကိုပျက်စီးသွားစေခဲ့ပါတယ်။နောက်ထပ်ပောက်ကွဲစေတဲ့ဘုံတလုံးကိုအနီးနားမှာရှိတဲ့မြေအောက်ဘူရာယုံတစ်ခုမှတွေ့ရှိရပြီးအာနာပိုင်တွေကတစားစီဖြုတ်ပစ်ခဲ့ရပါတယ်။အကျန်းဖက်ဝါဒီတွေအပါအဝင်ဖြစ်နိုင်ခြေရှိတဲ့တဲလွန်စာမှန်သမျှကိုစစ်ဆေးမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။တတိပုဂ္ဂလအနေနဲ့ကောအဖွဲ့အစည်းတစ်ခုအနေနဲ့ပါဒီတက်ခတ်မှုနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့အကြောင်းပြောဆိုတာမျိုးမရှိသေးပါဘူး။အီဂျစ်သမ္မတအဗ်ဒယ်ဖတာစီစီနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဟာဝါရှင်တန်ဒီစီမြို့တော်မှာနေ့လယ်စာအတူစားသုံးရင်းစိန့်ပီတာစဘတ်မြို့ကပောက်ကွဲမှုဟာအလွန်ကြောက်မဲ့ဖွယ်ကောင်းတဲ့ဖြစ်ရဖြစ်တယ်လို့ပြောဆိုခဲ့ကြပါတယ်။အေမီရောရဲ့ပြောခွင့်ရသူရှောင်းစပင်ဇာကလည်းဒီလောက်ရဟာအလွန်ယုံမှရက်စက်တဲ့အကြမ်းဖက်မှုဖြစ်တယ်လို့ပြောပါတယ်။ကျွန်ုပ်တို့အနေနဲ့ဒဏ်ရာအနာဒရရရှိခဲ့ကြသူတွေနဲ့အတူတကွဆုတောင်းမေတ္တာပို့သနေသလိုတေဆုံးဒဏ်ရာရရှိကြတဲ့သူတွေရဲ့မိသားစုတွေနဲ့လည်းထပ်တူထပ်မြပူဆွေးဝမ်းနည်းမှုဖြစ်ရကြောင်းပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ယာယီပြောခွင့်ရသူမတ်တိုနာကလည်းအဲ့ဒီတိုက်ခိုက်မှုကိုရှုံ့ချကြောင်းကြေညာချက်ထုတ်ပြန်ပြီးတော့ပြစ်တင်ဝေဖန်လိုက်သလိုတေဆုံးဒဏ်ရာရရှိသူတွေရဲ့ကြံရှိသူဆွေမျိုးသားချင်းတွေကိုလည်းဝမ်းနည်းစကားပြောကြားလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကလည်းတေဆုံးဒဏ်ရာရရှိသူတွေရဲ့ရုပ်ပုံလွှာတွေကိုမြင်ရပြီးယဉ်ကွဲမတတ်ခံစားရပါတယ်လို့ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာအပြစ်မဲ့ပြည်သူတွေပေါ်အကြောင်းမဲ့တပ်ဖြတ်သူအစိုးရသမားတွေကိုရုရှားအစိုးရနဲ့အတူရပ်တည်ပြီးတော့ခြေမုံတက်ခိုက်သွားမှာဖြစ်တယ်လို့လည်းသမ္မတကြီးဟေလီကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့မနက်ခင်းအစီအစဉ်တွေကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ပြောပြပေးပါအောင်ရှင်။
အာဖဂန်နစ္စတန်နိုင်ငံအရှိမြောက်ပိုင်းဒေသကအိုင်စစ်သွေးကြော်ရဲ့ဘုံခိုချင်းဝင်းကြီးကိုကျက်တဲ့ပရိနစ်ကအမေရိကန်စစ်လေရင်တစ်စင်းကအလေးချိန်ကီလိုဂရမ်1000ရှိတဲ့အကြီးဆုံးဘုံတစ်လုံးကျဲချခဲ့ပါတယ်။ဒါဟာပြစ်ဖူးသမျှအတွေ့ထဲမှာအကြီးမားဆုံးဘုံတစ်လုံးဖြစ်ပြီး The Mother of All Bombs လို့သိကြပါတယ်။နန်ဂဟာခဲမှာကျဲချခဲ့တဲ့ဒီဘုံတန်ကြောင့်တေဆုံးထိခိုက်မှုအတိုင်းအတာဘယ်လောက်ရှိတယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူး။ Syria မှာပြီးခဲ့တဲ့သတင်းပတ်ကလူတွေတေဆုံးခဲ့တဲ့ဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်မှုဟာစီးရီးယားအစိုးရရဲ့လက်ချက်ဖြစ်တယ်လို့ကြေကြေပြန့်ပြန့်ဆွဆွဲနေကြမှာပဲသမရဘက်ရှယ်အယ်အဆတ်ကတော့ဒီဆွဆွဲချက်တွေမမှုပဲသူတိုက်ခိုက်တာမဟုတ်ပါဘူးလို့ပြောကြခဲ့ပါတယ်ဒီကနေ့တောက်ကြံနေရဆိုရင်မြန်မာနှစ်ခုနှစ်သစ်မဟာအတာတချံရဲ့ကာလရဲ့တချံအကြနေဖြစ်ပါတယ်မြန်မာနိုင်ငံတဝန်းကပြည်သူအပေါင်းအတာရေးသပင်ပွဲတော်ကိုချင့်ချိန်တဲတဲဆင်နွှဲနေကြပြီဖြစ်ပါတယ်ကနေဒါလွှတ်တော်ကကနေဒါမြန်မာမိတ်ဆွေများအဖွဲ့ကလည်းမြန်မာနိုင်ငံသားတွေအတွက်တချံအခါသမယမှာမင်္ဂလာအပေါင်းနဲ့ပြည့်စုံဖို့အတွက်ဆုတောင်းတဲ့ကြေညာချက်ကိုဒီကနေ့မှာပဲပေးပို့ခဲ့ပါတယ်တကြံချိုးနဲ့မနဲ့အစောပိုင်းကရခိုင်ပြည်နယ်မင်းပြားမြို့နယ်ထဲမှာဖျားဘူးဆက်လေတစင်းတိတ်မှောက်ခဲ့တဲ့အတွက်လူခဏဦးသေဆုံးပြီးတဦးပျောက်ဆုံးနေတာနေပါတယ်ဆက်လေပေါ်မှာ62ဦးလိုက်ပါလာတာဖြစ်ပြီးသေဆုံးသူအများစုကကလေးငယ်တွေပ
ါသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်စပိုက်ဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ David McNack ဖြစ်ပါတယ်ရှင်ကျမကစုမမဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်မင်္ဂလာရှိတဲ့နှစ်သက်ကူအချိန်ခါသမယကြံကြနေမနက်ခင်းမှာတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.